Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ31ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အင်္ဂါညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုကုသားညဦးနဲ့ကျမနန်းလာတို့ပြောပြမှာပါအီရတ်နိုင်ငံဖက်တမျိုးကအမေရိကန်တန်ယုံအပြင်ဘက်ခြံဝင်းကိုချိုးဖြတ်ဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကဒီကနေ့အမျက်ရည်ပုံးနဲ့တုံပြီးတော့နှိမ်နင်းခဲ့ပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုံသွေးသဘောတူညီမှုပထမအဆင့်ကိုလာမယ့်သတင်းမှအတွင်လက်မှတ်ရေးထိုးနိုင်မယ့်ပုံရှိတယ်လို့သမရအင်ပြီးတော့ကုံသွေးအကြံပေးကပြောပါတယ်2019ခုနှစ်အကုန်2020တဲ့ဝင်မဲ့နှစ်တကူညကိုတော့ကဘာတဘာမှာဆင်းရင်ကျင်းပါနေပါပြီဒီလိုသတင်းတွေကိုကြားမှာပါမဆုံမို့
ဟုတ်ကဲ့ပါရှင်ဒီနေ့အင်္ဂါညချမ်းတော်တာရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းလွှာတွေမှာတော့ဒီကနေ့မှာတော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဆက်လက်ဒသင်းကိုအေးအေးလက်ခိုင်လက်နက်ကင်တပ်ဖက်ကနေပြီးတော့ဖမ်းဆီးခဲ့ပါတယ
်နေတော်ရမြောက်ခဲ့အပူကျင်းနဲ့အုပ်ပူကြားထဲမှာဒီနေ့လေတနားရီလောက်ကအေးကျမ်းပတ်ကောင်းကလေးအရခုဆယ်လောက်ကတက်လို့ခုနှစ်ပြင်းနဲ့လိုက်လာပြီးရင်းရင်းကိုကြက်တန်နေတယ်အဲ့ဒီရင်းရင်းပေါ်မှာပါလာတဲ့မောင်းသော
ဟုတ်ကဲ့ပါရှင်ဒီသတင်းကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေနဲ့အတူဒါရဲ့လေလိုက်ဆွေးနွေးကံကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုသားညုံဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အီရန်နိုင်ငံဘက်ကဒဲမျိုးကအမေရိကန်စံယုံအပြင်ဘက်ခြံဝင်းကိုချိုးဖြတ်ဝင်ရောက်ဖို့ကြိုးစားကြတဲ့ဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကဒီကနေ့မျက်ရည်ပုံနဲ့တုံပြီးတော့နှိမ်နင်းပါတယ်။အီရန်နိုင်ငံကကြောတောင်းနှုတ်ခံပေးထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေကအရက်ဖက်တပ်ခိုက်ရေးသမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကတနင်္ဂနွေနေ့မှာလေကြောင်းထိုးစစ်ဆင်ခဲ့တဲ့အပေါ်ရှုံချတဲ့အနေနဲ့ထောင်နဲ့ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေကအမေရိကန်တန်ယုံအထူးကဝင်ပေါက်ကြီးရှိမှပြီးခဲ့တဲ့အင်္ဂါနေ့ကစပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာပါ။ဆန္ဒပြသူတို့ကတယုံကိုကြောက်ခဲရုံနဲ့ပြစ်ပောက်ခဲ့တယ်လို့မီးရှို့ဖို့လဲစူးစမ်းခဲ့တာပါအမေရိကန်ကတော့သူ့လူရဲ့အပေါ်ခုခံပြောဆိုခဲ့ပြီးတော့တိုက်ခိုက်မှုတွေထပ်ပြီးတော့လှုပ်ကောင်းလှုပ်မယ်လို့ချိန်ချောက်ပြောဆိုထားပါတယ်အမေရိကန်တယုံတဲ့ကိုဆန္ဒပြသူတွေဝင်ရောက်ဖို့စူးစမ်းခဲ့တဲ့အပေါ်အီရန်နိုင်ငံကိုသမ္မတထရမ့်ကအပြစ်တင်ပြောဆိုပါတယ်အီရန်ရဲ့လက်ချက်ကြောင့်အမေရိကန်ကွန်ထရက်တာဝန်ထမ်းတေဆုံးရတယ်လို့လှူတော်များများလဲဒဏ်ရာရခဲ့တဲ့အတွက်အခုလိုအပြင်းထန်တုံ့မြန်တာဖြစ်ပြီးတော့ဆက်ပြီးတော့တိုက်ခိုက်သွားမယ်လို့လဲသမ္မတထရမ့်ကပြောပါတယ်တခါအီရတ်ကအမေရိကန်တန်ယုံကိုတိုက်ခိုက်ဖို့အကွက်ချအစီအစဉ်နေတဲ့အီရတ်အနေနဲ့အပြည့်အဝတာဝန်ယူရလိမ့်မယ်လို့လည်းသမ္မတထရမ့်က Twitter လူမှုကွန်ရက်ဆာမျက်နှာမှာဒီကနေ့ပဲရေးသားခဲ့တာပါအမေရိကန်တန်ယုံကိုအီရတ်တပ်ဖွဲ့တွေအကာအကွယ်ပေးဖို့အကြောင်းကြားရတယ်လို့လည်းသမ္မတထရမ့်က Twitter မှာရေးပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိတဲ့ Qatar Hezbollah အဖွဲ့ရဲ့လက်နက်တိုးလောင်းရုံတွေနဲ့ကိုယ်ကျေစခန်းတွေကိုအမေရိကန်ကလေကြောင်းကနေပြီးခဲ့တဲ့တနင်္ဂနွေနေ့မှာထိုးစစ်ဆင်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး25ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီတင်အားရခဲ့တာပါအမေရိကန်ရဲ့တိုက်ခိုက်မှုဟာလက်ခံနိုင်စရာမရှိဘူးလို့အီရတ်ဘုံကြီးချုပ်အဗဒယ်အဗဒူမိုဒီကမနေ့ကပြစ်တင်ရှုံချခဲ့တယ်လို့ဒီလိုရအတွက်အနည်းရှိတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ကြေညာချက်ထုတ်သတိပေးခဲ့ပါတယ
်သူ့ရဲ့တိုင်းပြည်လုံခြုံရေးအတွက်တနမန်ကြီးနဲ့စီးရီးတံပြန်လှုပ်ရှားမှုတွေလုပ်သွားရမယ်ဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကမြောက်ကိုရီးယားနိုင်ငံရဲ့ဒီအရေးပါတဲ့နိုင်ငံရေးညီလာခံမေကွန်တစ်ခုမှပြောသွားပါတယ်အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ရေးကိစ္စတနမန်ရေးနဲ့ပတ်သက်ပြီးတော့အပြောင်းအလဲဖြစ်လာမယ့်သဘောဆောင်နေပါတယ်အာနာယလူသမားပါတီအစည်းအဝေးတတိယမြောက်နေ့တနင်္လာနေ့ဒီမြောက်ကိုရီးယားခေါင်းဆောင်ရဲ့ခုနှစ်နှစ်ကြာမေကွန်းထဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးကိုပြန်လည်ထူထောင်ဖို့နိုင်ငံလုံးဆိုင်ရာအဆင့်ရည်မှန်းချက်တွေကိုပြောဆိုသွားသလိုပဲတိုက်ပြီးအချုပ်ချာအာဏာနဲ့လုံခြုံရေးအတွက်နိုင်ငံရေးတနမန်ရေးနဲ့စီးရီးယားတံပြန်မှုတွေလှုပ်သွားဖို့လည်းပြောသွားတယ်လို့မြောက်ကိုရီးယားဆူရပိုင်တင်ကနေပြီးတော့အင်္ဂါနေ့မှာကြေညာပါတယ်အခုအင်္ဂါနေ့မှာတော့ဒီအနာဂတ်ပါတီရဲ့ဘူကော်မတီရဲ့စုံကြီးအစည်းအဝေး၄ရက်မြောက်နေ့ကိုဆက်ပြီးတော့ကျင်းပနေတယ်လို့လည်းမြောက်ကိုရီးယားစူရသတင်းဌာနကပြောပါရယ်မြောက်ကိုရီးယားရဲ့စီးပွားရေးနဲ့လုံခြုံဆိုင်ရာမူဝါဒအပြောင်းလဲတွေကိုတော့မြောက်ကိုရီးယားခေါင်းဆောင်ခင်မနီနဲ့အခုဒီနှစ်တကူပြောတဲ့မေကွန်းထဲမှာတိုင်းပြည်ကိုကြီးညာပြောလိမ့်မယ်လို့မျှော်လင့်ရပါရယ်အဲဒီမှာတော့ဒီတက်နေတဲ့အမေရိကန်နဲ့နျူကလ িয়ার အရေးစနစ်ဘက်ကိုရက်ဆိုင်ကြောင်းကြီးညာပွဲရှိတယ်လို့လည်းမြောက်ကိုရီးယားရွေးချယ်ချင်သူအချို့ကခံမှန်းထားပါရယ်အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်မှာပိတ်ဆို့ရည်ရွယ်မှုတွေနဲ့ဖိအားတွေဆက်ပြီးတော့ထားနေအောင်မယ်ဆိုရင်တော့သူတို့အနေနဲ့ကလမ်းကြောင်းတစ်တခုကိုရွေးချယ်ရလိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကသိပေးထားပါရခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုပထမအဆင့်ကိုလာမယ့်သတင်းမှတ်အတွင်းလက်မှတ်ရေးထိုးနိုင်မယ့်ပုံရှိတယ်လို့သမ္မတအင်ဂျီရောကုန်သွယ်ရေးဆိုင်ရာအကြံပေးကပြောပါတယ်ဒီသတင်းကိုတော့သမ္မတဒေါ်နယ်ထရမ့်နဲ့ကုန်သွယ်ရေးကိုယ်စားလှယ်တွေကအတည်ပြုပါလိမ့်မယ်လို့လည်းပြောပါတယ် ကုန်သွယ်ရေးလက်မှတ်ထိုးဖို့တရုတ်ဒုဝန်ကြီးချုပ်လျူဟီဒီသတင်းမှအတွင်အမေရိကန်ကိုလာကောင်းလာနိုင်တယ်လို့အင်ဂျီရောကုန်သွယ်ရေးအကြံပေးပီတာနာဗာရိုက Fox သတင်းဌာနကိုပြောဆိုခဲ့တာပါ။တရုတ်နေစဉ်ထုတ် South China Morning Post သတင်းစာကလည်းအမေရိကန်ရဲ့ဖိတ်ကြားချက်ကိုတရုတ်နိုင်ငံကလက်ခံကြောင်းသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့သတင်းလာနေကတင်ပြခဲ့တာပါ။တရုတ်ကုန်သွယ်ရေးကိုယ်စားလှယ်ရေးရှင်းသတင်းမှအထိအမေရိကန်မှာရှိနေနိုင်တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရေးနဲ့အင်ဂျီရောကတော့မှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။ South China Morning Post ကဖော်ပြခဲ့တဲ့သတင်းနဲ့ပတ်သက်လို့လည်းတရုတ်ကုန်သွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကမှတ်ချက်ပေးဖို့ညွှန်ဆိုထားကြပါတယ်
။ဂျပန်နိုင်ငံက Nissan Motor Car ကုမ္ပဏီရဲ့အကြီးအကဲဟောင်းဖြစ်တဲ့ Carlos Ghosn ဟာသူ့အနေနဲ့ဂျပန်နိုင်ငံတည်းမတရားမှုတွေနဲ့နိုင်ငံရေးဖိနှိပ်ခံမှုတွေကြောင့်လေဗလွန်နိုင်ငံကိုရှောင်တိမ်ထွက်လာရတာဖြစ်တယ်လို့ပြောပါတယ်။သူဟာဗန်နိုင်းဆိုင်ရာမတော်တရားလုပ်မှုဆွဲချက်တွေနဲ့ဂျပန်နိုင်ငံမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဂျပန်နိုင်ငံဟာဆိုရင်တရားရေးစနစ်ပြောင်းရွေးနေတယ်လို့ပဲခွဲခြားဆက်ဆံမှုတွေအခြေခံလူ့အခွင့်အရေးတွေညစ်ပယ်ခံရတယ်။နိုင်ငံတကာဥပဒေနဲ့သဘောတူညီချက်တွေကိုလည်းဂျပန်နိုင်ငံအနေနဲ့မလိုက်နာမှုဖြစ်နေတယ်။ဒီလိုမျိုးအခြေအနေအောက်ကသူရုံးထွက်ပြီးတော့သူဟာလေဗလွန်နိုင်ငံကိုရောက်လာတာဖြစ်တယ်လို့ကာလို့စ်ဂုန်းစ်ကပြောပါတယ်။ဂုန်းစ်ဟာဒီ2018ခုနှစ်နိုဝင်ဘာလကပထမဆုံးအကြိမ်ဂျပန်နိုင်ငံမှာထိန်းသိမ်းခံပြီးတော့အာမဂန်နဲ့လွတ်လာခဲ့တဲ့နောက်အချိန်ချင်းပဲထပ်ပြီးတော့ဖမ်းခံခဲ့ရဘူးပါလေ။နောက်ဆုံးသူလူမြောက်လာချိန်မှာတော့သူ့အနေနဲ့ဂျပန်နိုင်ငံတွင်းကနေမထွက်ခွာရဘူးဆိုပြီးတော့ခံဝင်ထိုးထားပါလေ။ဒါပေမဲ့အခုသူဘယ်လိုထွက်လာသလဲဆိုတာကတော့ဂွန်ဆာပြောမထားပါဘူး။ဂွန်ဆာဒီပြင်သစ်ဘရာဇီးနဲ့လေဗနွန်နိုင်ငံတွေမှာလင်ငံသားအဖြစ်ခံယူထားသူဖြစ်ပါလေ။ကာလော့စ်ဂွန်ကတော့သူ့ပေါ်ဆွဲချက်တွေကိုညှင်းဆိုပါရတယ်။ဆွဲချက်တွေထဲမှာတော့2010ခုနှစ်နဲ့2015ခုနှစ်အကြားနစ်ဆန်ကရတဲ့သူ့ရဲ့ဝင်ငွေတွေကို90ရာခိုင်နှုန်းအထိလျှော့ပြထားတယ်ဆိုတာပါပါလေ။ဒါပြင်အိုမန်နိုင်ငံအယောင်ကူစလေတူးစီကဒေါ်လာ5သန်းတဲ့ကနေပြီးတော့2သန်းခွဲကိုဒီနစ်ဆန်လုပ်ငန်းခွဲတစ်ခုကနေသူ့ပိုင်တဲ့ယင်းနှိမ့်ညွှန်နိုင်မှုလုပ်ငန်းတွေကိုပုဂ္ဂိုလ်ရေးသုံးဖို့လွှဲပြောင်းယူခဲ့တယ်လို့လည်းဆွဆွဲခံထားပါဗျ။ကာလော့စ်ဂွန်းစ်ဟာနစ်ဆန်ကုမ္ပဏီကိုဒီဝါလီခံရမယ့်အခြေအနေကနေပြီးတော့ကမ္ဘာရောင်းဝအကောင်ဆုံးကားကုမ္ပဏီတစ်ခုဖြစ်အောင်လို့ဆွမ်းဆောင်နိုင်ခဲ့တယ်လို့သတ်မှတ်ခံထားသူဖြစ်ပါလိမ့်ခင်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံရဲ့အင်္ဂါနေ့ညပိုင်းနောက်ဆုံးကသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ပိုင်းမှာလောင်ကျွားနေတဲ့သုံးမိကြောင့်ဒီကနေ့လူ3ဦးသေဆုံးနိုင်ပါရှိကြောင်းဩစတြေးလျတာဝန်ရှိသူတွေကပြောပါရယ်။ဆူဆိုဝါဝါပြည်နယ်လောင်ကျွားနေတဲ့ဒီတောမိကြောင့်နေသိကူအားလရဲ့အပန်းပြေဖို့ကမ်းခြေကိုလာကြသူထောင်နေကြီးနေရာကနေထွက်ခွာခဲ့ရပါတယ်။တောင်ပိုင်းကရွေးရတဲ့လျှောက်လောင်ကျွားနေတဲ့တောမိကိုထိန်းနိုင်ဖို့လိုအပ်တဲ့ထောက်ပို့ပစ္စည်းတွေနဲ့မိသက်တပ်ဖွဲ့တွေကိုဖြန့်ကျက်ချထားကြောင်းနဲ့နေရာအနက်လောင်ကျွားနေတဲ့ဒီတောမိကိုထိန်းနိုင်ဖို့အခက်အခဲတွေအများကြီးရှိနေတဲ့ကြောင်း New South Wales ပြည်နယ်ကျေးလက်မိသက်ဌာနအကြီးအကဲ Shane Fitzsimmons ကပြောပါတယ်အသက်အနည်းထိခိုက်နေတဲ့အခြေအနေတွေရှိနေတာကြောင့်ရဲတပ်ဖွဲ့ဝင်တွေတောင်မျိုးရင်းဝင်လို့မရဘူးလို့လည်း Fitzsimmons ကပြောပါတယ်။ဒီတော်မီစတင်လောင်ကျွမ်းချိန်ကစလို့စေတနာဝန်ထမ်းမိသက်အုပ်အပါဝင်တေဆုံးသူ9ဦးရှိသွားပါပြီ။စေတနာဝန်ထမ်းမိသက်ကတော့မနေ့တနင်္လာနေ့ကလေပြင်းတက်ကချိန်မှာသူ့ရဲ့မိသက်ကလှန်ထွက်သွားခဲ့ပြီးတော့တေဆုံးသွားတာပါ။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းလောင်ကျွမ်းနေတဲ့တော်မီကြောင့်မြေအေက10တန်းကျော်ပျက်စီးခဲ့ရပြီဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာခရစ်မတ်ကာလအတွင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားပြင်းတိုက်ဖုံးမှုနိုင်ကြောင့်တစ်ဆုံတဲ့ရေတွက်ဟာအခုနောက်ဆုံး50ဦးထိရှိလာပြီဖြစ်တယ်လို့ဖိလစ်ပိုင်ယာရှိတွေကဒီကနေ့မှပြောပါတယ်။2019ခုနှစ်အတွင်းမှာလူသေပျောက်အများဆုံးတိုက်ဖုံးမှုနိုင်တစ်ခုဖြစ်ပါတယ်။ Plane Fan Phone တိုက်ဖုံးမှုနိုင်ကြောင့်လေပြင်းပြင်းထန်ထန်တိုက်ပြီးတော့မိုးကြီးကျယ်ရွာသွန်းခဲ့တာမှာလူနေအိမ်တွေအများပြားရေပိတ်သိမ်းခဲ့ပြီးတော့စီးပွားရေးဆောက်အုပ်တွေအများပြားလည်းထိခိုက်ပျက်စီးပါတယ်။နိုင်ငံရဲ့အဓိကကျွန်းကြီးတွေကတစ်ခုဖြစ်တဲ့အလဲပိုင်း Visceral ကျွန်းမှာမုန်တိုင်းတံအဓိကခံခဲ့ရပြီးတော့လူ2000ကျော်ဘေးဒုက္ခရောက်ခဲ့ပါတယ်။အရေးပေါ်ကစားရေးစခန်းတွေမှာလူ8000ထက်မနည်းခိုလုံနေရပြီးတော့နှစ်သက်ကူးပြီးတဲ့အချိန်အထိကိုသူတို့ဆက်နေသွားရမယ့်အခြေအနေမှာစိုက်နေပါတယ်။မုန်တိုင်းတွင်းမှာဒဏ်ရာရသူ143ဦးရှိခဲ့ပြီးတော့9ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။တနင်္လာနေ့လုံးကသေဆုံးသူ42ဦးရှိခဲ့ရတာနဲ့ပြီးတော့ဒီကနေ့မှာတော့50ဦးထိတိုးလာတာဖြစ်ပါတယ်။သေဆုံးသူတွေထဲမှာတော့တင်မောမောက်လို့သေဆုံးသူတင်မောသား3ဦး၊တက်လိုက်သေဆုံးတဲ့ရဲဝန်တိုင်း2ဦးနဲ့တစ်ပင်လက်ကျပြိမိသေဆုံးတဲ့မျိုးသား2ဦးပါပါတယ်။မုန်တိုင်းတံမကြာခဏခံရလေးရှိတဲ့ဖိလစ်ပိုင်နိုင်ငံမှာဒီဖန်ဖုန်းတိုက်ဖုန်းမုန်တိုင်းဟာဒီနှစ်အတွက်မှာ21ခုမြောက်မုန်တိုင်းဖြစ်ပါတယ်။မုန်တိုင်းကြောင့်မလို့ကောက်ပဲသီးနှံတွေလူနေအိမ်တွေအခြေခံအဆောက်အုံလမ်းဒါးတွေထိခိုက်ပျက်စီးသွားခဲ့ပြီးတော့လူတွေလည်းတန်းနဲ့ချီဘေးဒုက္ခရောက်ခဲ့ရပါတယ်။
အမေရိကန်ပြည်ထောင်စုမှာလက်တလောတိုက်တော်တဲ့နင်းမုံတိုင်းကြီးကြောင့်နိုင်ငံအနောက်အလဲပိုင်းဒေသတချို့နဲ့နိုင်ငံအရှေ့ဘက်ကံယိုရန် မြောက်ပိုင်း New England ဒေသမှာနှင်းတွေချပြီးတော့ရေတွေပါခဲကုန်ပါတယ် Minnesota North Dakota နဲ့ South Dakota ပြည်နယ်တွေကတချို့အပိုင်းတွေမှာတနင်္လာနေ့ကနှင်းတွေထူးထူးတရဲကျခဲ့တဲ့အတွက်နှစ်တစ်ကူပွဲဆင်းရဲကြမဲ့လူတန်းနဲ့ချီတို့အခက်တွေ့နေရပါတယ်နှင်းမုန်တိုင်းကအရှိတ်ဘက်ကိုရွေ့ရှားနေပြီးတော့တနာရီကီလိုမီတာ80လုံးနဲ့လေပြင်းတွေတိုက်ခတ်နေတာကြောင့် Michigan, Ohio နဲ့ New York ပြည်နယ်တွေမှာလျှက်စင်မီတွေပြတ်တောက်ခဲ့ပါတယ်ပြည်ကရက်သတင်းမှတ်မှာ Pacific အနောက်မြောက်ပိုင်းကနေစပြီးတော့တိုက်ခတ်လာတဲ့ဒီမုန်တိုင်းကြောင့် California မြောက်ပိုင်းမှာတပေခွဲကျော်တဲ့အထိနှင်းတွေခဲ့တာပါဒီမုန်တိုင်းကြောင့်ပဲ Texas, Oklahoma နဲ့ Nebraska ပြည်နယ်တွေကဒေသတချို့တွေမှာနှင်းတွေကျနေချိန်မှာတော့ California တောင်ပိုင်းနေရာတချို့မှာမိုးတဲထန်စွာရွာသွန်းခဲ့တာလည်းဖြစ်ပါတယ
်အရှရှိပိုင်းဒေသချို့မှာတော့2019ခုနှစ်ကုန်လုံး2020နှစ်တကူကူးပြောင်းသွားပြီဖြစ်ပါတယ် Australia နိုင်ငံ Sydney စိတ်ကမ်းမှာတော့နှစ်စဉ်လလူပြုလုပ်နေကြနှစ်တစ်အကူပြောင်းမီရှူမီပန်းတွေဖောက်လွှတ်ကျူဆူခဲ့ကြပါတယ်Australia နိုင်ငံအဝန်တော်မီကြောင့်မလို့မီရှူမီပန်းအစီအစဉ်မလုပ်ဖို့ကန့်ကွက်မှုတွေရှိတာမလို့တချို့နေရာတွေမှာတော့မီရှူမီပန်းဖောက်လွှတ်တဲ့အစီအစဉ်တွေဖြတ်ခဲ့ပြီးမြေ Sydney စိတ်ကန်းရေဘောကနေပြီးတော့မီရှူလွှတ်မဲ့အစီအစဉ်ကတော့ဘေးအန္တရာယ်ကင်းရှင်းတယ်ဆိုပြီးတော့သူတို့ဆက်လုပ်ဖြစ်တာပါ Pacific ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Kiribati ကျွန်းနိုင်ငံဟာ2020ခုနှစ်ကိုပထမဆုံးကျူတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ဒီနှစ်တကူအဦးဆုံးကျူတဲ့နောက်ထပ်ကျွန်းနိုင်ငံဖြစ်တဲ့ Samoa မှာတော့မြို့တော် Apia ကိုလွှမ်းခြုံမြင်နေရတဲ့ Vieira တောင်ပေါ်ကနေပြီးတော့နှစ်တကူချင်းတကောင်ရံမှာမီရှူမီပန်းတွေပြတ်ဖောက်ပါတယ်Samoa မှာတော့အခုပြီးခဲ့တဲ့နှစ်ဟာဝန်ရဲစရာအမှတ်တရတွေဖြစ်ခဲ့ပါတယ်ဝတ်သက်ကူးဆက်ယောဂါကြောင့်2019ခုနှစ်အကုန်မှာပဲ82ဦးသေဆုံးခဲ့ရပါတယ်အများစုကတော့ငါးနှစ်အောက်ကလေးငယ်တွေဖြစ်ပါတယ်နယူးဇီလန်နိုင်ငံမှာလည်း2020နှစ်တကူကျူဆူလိုက်ပြီးဖြစ်ပါတယ်မြို့တော်အော့ကလန်ကိုလွှမ်းခြုံမြင်နေရတဲ့ Sky Tower ကနေပြီးတော့မီရှူမီပန်းတွေပြတ်ဖောက်ခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့လူပေါင်းထောင်နဲ့ချီပြီးတော့ဒီချမ်းချမ်းအေးအေးမြို့လေလမ်းမတွေပေါ်မှာပြည့်နှက်နေပြီးတော့နှစ်သက်ကူးဖို့အတွက်ကြိုးပြီးတော့ပြင်နေကြပါပြီ။ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြကြီးတက်လှုပ်ရှားမှုတွေရှိနေတာမို့လို့လုံခြုံရေးစိုးရိမ်ချက်နဲ့နှစ်ဆင့်လုံနေကြဗီတိုးရီးယားစိတ်ကန်းကမီရှူမီပန်ဖောက်မဲ့အစီအစဉ်ကိုဖျက်သိမ်းထားပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့နှစ်သက်ကူးမေကွန်းနဲ့မှာတော့ဟောင်ကောင်ကျွန်းပြန်လည်တည်ငြိမ်ရေးအတွက်တိုက်တွန်းလိုက်ပြီးတော့သဟဇာတာရှိပြီးတော့ငင်းငံတဲ့လူမှုဝန်ကျင်ဟာဟောင်ကောင်အတွက်အရေးကြီးတယ်ဆိုပြီးတော့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
အင်္ဂါညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုရုံစုံထိတ်တန်းရောက်သတင်းလွှာတွေကရခိုင်ဘက်ကစစ်ရေးအခြေအနေသတင်းတွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မောင်းတော်ကြိုဆိုရေးစခန်းကိုတွားတဲ့ကုန်းလန်းပို့ဆောင်ရေးရင်မောင်း16ဦးကိုအေအေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကနေပြီးတော့ရသေးတောင်မြို့နယ်အတွင်းမှာရေရင်ပေါ်ကနေဒီကနေ့ဖမ်းဆီးသွားတယ်လို့တပ်မတော်ဘက်ကပြောပါရတယ်။အေအေတပ်ဖွဲ့ဘက်ကတော့ဒီဖြစ်စဉ်ကိုမသိရှိရသေးဘူးလို့ပြောပါရတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်စစ်တွေဘူးဒီတောင်ကိုပြေးဆွဲနေတဲ့အောင်သဝန်ခုနှစ်ရေရင်ပေါ်လိုက်ပါလာတဲ့ပို့ဆောင်ရေးဝန်ကြီးဌာနကကားဒရိုက်ဘာ16ဦးကိုဒီကနေ့မွန်းလွဲပိုင်းမှာအေအေရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးသွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘူမူချုပ်စော်မင်းထွန်းကပြောပါရယ
်ဒီနေ့မှာတော့ပြည်သူ့ရေကြောင်းပို့ဆောင်ရေးဌာနနဲ့အောင်တကုံခုံခီးတဲ့ဒီရေရင်ကခီးတဲ့ရှိစက်ကုံလိုက်ပါပြီးစစ်ဒီစက်ကန်နေဒီနေ့ခုနလိုက်ခပ်ပါတယ်ဒီပေတော်ကနေစနေ7နာရီ25မှာပြန်ခပ်ပါတယ်အဲဒီမှာတော့ဒီပေတော်ရမြောက်ခဲ့အထူးကျင်းနဲ့အုပ်ကိုကြားထဲမှာဒီနေ့လည်းတနားရီလောက်ကအေကျမ်းပတ်တောင်းကလေးအရခု10လောက်က16ခင်းနဲ့လိုက်လာပြီးရေရင်ကိုရက်တန်တယ်ဒီလိုရေရင်ပေါ်မှာပါလာတဲ့မောင်တော်ဒေတာနဲ့လက်ခံနေရာချထားရေးလုပ်ငန်းတွေမှာအဆုံးပြုဖို့ရုပ်ပြုမှုသမ္မတနိုင်ငံကလူထမ်းထားတဲ့ရေ20ပြီးမောင်းနေတဲ့အတွက်ကပ္ပရာလိုက်ပါလာတဲ့ဒီလိုဒုတိယကြီးကြပ်ရေးမျိုးတူပါဝင်ဒီလိုရေမောင်း16ဦးကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ဖြစ်ဖြစ်ခဲ့ပါ
ဖန်စီခံရတဲ့ကားဒရိုက်ဘာ16ဦးဟာမောင်တော်မြို့နယ်ကဒုက္ခသည်ကျူဆူရေးစခန်းကရင်မောင်းတွေဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကြုတ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ
်ခေါ်ပါတာတော့မှန်တယ်နော်ကုန်းနဲ့တူပို့ဆောင်ရဝန်ထမ်းတွေသူတို့ကဟိုဘက်သာဖို့ကောင်းလို့ငါဖူရားတို့ဘက်မှာသူတို့ပြန်တဲ့လက်ခံရေးကျူဆူရေးစခန်းပါဟုတ်လားပြန်ဝင်လာတဲ့အဖွဲ့တွေကိုလိုက်ပို့ဖို့ဆိုပြီးတော့မှဟိုမောင်းပဲရင်မောင်းတွေသွားပြီးတော့မှအလဲလဲလုံးနဲ့ရင်မောင်းတွေခြေတွေကိုဖမ်းပြီးတော့ခေါ်သွားတာ16ဦး
ကားဒရိုက်ဘာ16ဦးဖမ်းဆီးမှုနဲ့ပတ်သက်ပြီးအေအေပြောခွင့်ရခိုင်တုခကိုဆက်တွယ်မေးမြန်းရမှာတော့ဒီဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်
တဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်စီကတော့ဘာမှဒီဟိုအသေးစိတ်ကြောင်းကြလာတာတော့မရှိသေးဘူးဗျကျွန်တော်ထင်တာကတော့လေအခုကျွန်တော်တို့ဒီစစ်ဖြစ်နေတဲ့နေရာမှာနော်စစ်ဖြစ်နေတဲ့ဒေသကိုအပြင်ကဒီမျက်နှာစိမ့်တွေနော်အုပ်စုလိုက်နေပြီးတော့ရောက်လာလို့ရှိရင်တော့ဒါလုံခြုံရေးလိုအပ်ချက်အရာကိုစစ်ဆေးတာတွေတော့ရှိနိုင်တယ်ဗျ
ရခိုင်ပြည်နယ်တွင်းအစိုးရနဲ့တက်ဆိုင်တဲ့ဝန်ထမ်းတွေကိုအေအေဖွဲ့ကနေမကြာခဏဖမ်းဆီးမှုတွေရှိနေတာပါ ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့မှာဘူရီတောင်မြို့နယ်တောင်မဆာစခန်းကလာဝကလက်ထောက်ညွှန်ကြားရေးမှူးဦးတင်မျိုးအောင်နဲ့လာဂျူတူလာဝကရာရှိနှူးအပေါင်း3ဦးကိုအေအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကလည်းရတိတောင်မြို့နယ်မေယူမြစ်တွင်အများရည်ရင်တစည်းကိုအေအေဖွဲ့ကနေတားဆီးစစ်ဆေးပြီးရည်ရင်ပေါ်ပါလာတဲ့တမရော်ဒါရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးသွားခဲ့တာဖြစ်ပြီးတော့အခုချိန်ထိလည်းသူတို့ကိုပြန်မလွတ်ပေးသေးပါဘူးစီရေပတိဘက်ကပြင်းထန်နေတဲ့ရခိုင်ဒေသမှာတမရော်ဘက်ကရောအေအေရခိုင်လက်နက်ကန်အဖွဲ့ဘက်ကပါတင်္ကာမကင်းဖြစ်တဲ့သူတွေကိုအပြန်အလှန်ဖမ်းဆီးမှုတွေပြုလုပ်နေပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့အေအေစစ်တပ်ကနေပြီးတော့ရင်မောင်း16ဦးကိုဖမ်းဆီးခဲ့တဲ့မောင်တော့ကအခြေအနေသတင်းနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်တည်းပါပဲရခိုင်ပြည်နယ်အတွင်းမှာစစ်တပ်တပ်ဆွဲထားတဲ့ကြောက်တော်မျိုးတွေကပြစ်ခတ်မှုသတင်းကိုတင်ပြချင်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ဘက်ကတပ်ဆွဲထားတဲ့ကြောက်တော်မျိုးထဲမှာမနေ့ညတုန်းကပစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့အမျိုးသမီး2ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီပစ်ခတ်မှုတွေအတွင်းမှာအပြက်စီးတွေရှိခဲ့တယ်လို့မျိုးကန်တွေလည်းကြောက်လန့်တကြားဖြစ်နေကြပါတယ်သတင်းအပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်
ရခိုင်မြောက်ပိုင်းကကြောက်တော်မျိုးတိမ်မှာမနေ့ကည9နာရီလောက်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုင်းတွေထွက်ပေါ်လာပြီးကျောင်းဆရာမတူဦးနဲ့အမျိုးသမီးတူဦးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံကိုကျော်လတ်မင်းကပြောပါတယ
်ဟုတ်ကဲ့ပါဒီကျွန်တော်ကြောက်တော်မှာမနေ့ကဒီဒီဇင်ဘာ3ရက်နေ့ညနေ9နာရီခန့်ကလက်နက်ငယ်တွေတိတိတော့လက်နက်ကြီးတွေပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီဖြစ်ပွားခြင်းမှုနဲ့အမျိုးသမီး2ဦးဒဏ်ရာရရှိပါတယ်အမျိုးသမီးကြီးတူရဲ့ကျော်ဒီပြည်ညာဌာနကကြောက်ဆံမတူရဲ့ဒါပေါင်မတူရပါတယ်ပြီးတော့ဒါပေါ့ဒီဖက်ရင်ဖက်မတူတင်ရပါတယ်ပြီးတော့ဒီကြက်ကြီးဆုံးရှုံးမှုတွေအိမ်တွေမှာအများကြီးထိခိုက်မှုတွေရှိပါတယ်ပြီးတော့ဒီတောက်တုံမြို့နယ်အုပ်ချုပ်ရေးမှူးကင်ကော်မတီရုံးကလေကြက်ကြီးဆုံးရှုံးမှုတွေရှိပါတယ်ဗျဒီတင်ရတဲ့အမျိုးသမီးမျိုးအချင်းတွေတော့ဒီဆေးရုံကဆေးကုတာပြီးတော့မိမိအိမ်မှာအနားယူကိုထိုင်ထားပါတယ်ဗျအခုလောလောဆယ်ချင်းတွေတော့တက်တော့တက်စားပါတယ်ဗျလုံးချုံမှုကတော့ဗျာကျွန်တော်တို့မှာတော့ဒီကလေးကအစဒီအိမ်အောက်မှာဝက်ကြည့်တော့တနေ့တညလုံးဒီမိုးလင်းရှိဒီမြေပြင်မှာနေရာယူပြီးတော့အိမ်နေကြပါတယ်ဗျာဒီလုံးချုံမှုအခြေအနေကိုသိပြီးတော့
မနေ့ကကြောက်တော်မျိုးတင်ပြစ်ခတ်မှုဟာရခိုင်လက်နက်ကန်အေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမဟုတ်ပဲတပ်မတော်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့တစ်ဖက်သားပြစ်ခတ်နေတာဖြစ်တယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာလုံးဝမရှိဘူးအဲ့ဒါမြန်မာစစ်တပ်ဘက်ဟိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်တာရှိတယ်လို့သိရတယ်ဗျာအော်မနေ့ကဒီဘူးတီတော်ဖဲမှာလည်းရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာရှိတယ်ပြီးလို့ရှိရင်ဒီသတိတော်ဖဲမှာလည်းရန်အဲ့လိုမျိုးရန်တမ်းပြစ်ခတ်တာရှိတယ်ကျင်းဒီမင်းပြမျိုးနေဖြစ်မှာလဲဒီမြန်မာစစ်တပ်ဘက်ကနေပြီးတော့မနေ့ကဒီမနေ့ပိုင်းမှာသူတို့ရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာရှိတယ
်ဒါအပြင်တပ်မတော်ဘက်ကဘူးတီတောင်ရတိတောင်မင်းပြမျိုးနေတွင်မှာလဲတစ်ဖက်သားပြစ်ခတ်မှုတွေရှိနေတယ်လို့ပြောပါတယ်တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ကြောက်တော်ပြစ်ခတ်မှုဟာလုံခြုံရေးယူနေတဲ့တပ်မတော်သားတွေကိုအဲအဲဖက်ကလာရောက်ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ
်ဟောမှာမနေ့ပိုင်းတော့ဇာမောင်သားကိုမြက်ခွန်လာရောက်တဲ့နောက်မှာရှင်းလာပြီအော်ဒီ950လောက်ကတောင်ဗရလုံလုံးယူပြီးတော့ဖွဲ့တယ်ဒါရောက်ပြခတ်တာရှိတယ်။အဲညပိုင်းမှာလည်းကျွန်တော်တို့9နာရီတော့ကျွန်တော်လောက်ကနေပြီးတော့ကျွန်တော်တို့ဒါ7နာရီလောက်ပြီးဒီကျွန်တော်တို့တော့မျိုးလုံးလေးယူနေတဲ့အဖွဲ့ရောဒီလိုမျိုးယူရမနေ့ကအဖွဲ့တွေကိုတက်တာဖွဲ့ရောဒီရက်တရားတော့ကျွန်တော်လက်ငယ်ပြခတ်ခဲ့တာရှိဒီကဲဒါရရှိမှုလို့ရှိပါ
အခုလိုတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွပြောဆိုရင်ထိခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့ကြောက်တော်မျိုးနဲ့တွင်မှာတော့တပ်မတော်ကစာတင်ကြောင်းတွေနဲ့ဘာသာရေးအဆောက်အုံတွေမှာခုရှင်တိတက်ဆွေးထားတယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်
။ဘာသာရေးအဆောက်အုံတွေတို့ပြီးတော့ကလေးတွေစာတင်တဲ့စာတင်ကြောင်းတို့ဆိုတာအေးဒါစစ်မင်းနဲ့ဘာမှမဆက်ဆက်တဲ့နေရာတွေဒါဘလို့မှဒီလိုနေရာမျိုးတွေမှာလာရောက်နေထိုင်နေဆိုတာကဘလို့မှကျွန်တော်တို့ဒါမဖြစ်တဲ့နေရာတွေပေါ့ဒါစစ်သက်ဆိုင်ရာမှာလေဒါကတော့ဒါရှိပါလိမ့်မယ်နော်သူ principle တွေပါရှိပါလိမ့်မယ်လူတွေမှာရှိတဲ့ကြောင့်ပတ်တွေကလည်းမနေရှိတော့ပဲတော့ဟိုရွာပြင်ရတဲ့အချိန်မျိုးတွေဖြစ်လာကြတယ
်ကြောက်တော်မှာရှိတဲ့စာတင်ကြောင်းတွေနဲ့ဘုံကြီးကြောင်းတွေဟာလုံခြုံရေးအတွက်ရှက်ရှာကြတာကြောင့်တက်တွေရှက်ထားရတာဖြစ်တယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်အဲဒီမှာရှိတဲ့ကျွန်တော်တို့ဒီဘုံကြောင်းတစ်ခုရှိတယ်ဘုံကြောင်းသားလေးမှာဒါအဲဒီအားနဲ့ကျွန်တော်တို့ရုပ်ဝင်ထွက်မှာရှက်ရှာနေရဖြစ်တော့လည်းအဲဒီအားလေးမှာကျွန်တော်လုံခြုံရေးနေရာရှိတယ်ဒီအခါကကြောင်းရဲ့ဒီမှာလည်းနေရာကြီးနေရာရှိတယ်အဲ့ဒီရောက်ပြခတာဖြစ်ပါတယ်ဒီကဘယ်လိုမျိုးပြခပြီးရင်တော့လေဒီအားနဲ့ဒီသားကံဒီကိုကျန်လာတဲ့ဒီအာဂန်လေးနဲ့ကျန်တဲ့သူတွေကတော့သမောကြီးလိုက်တော့နေကြပါဘူးဒါတွေကတော့ချီးကျူးချက်ပွားမှုကတော့ဘူးတက်လာတဲ့အနေနဲ့ရှိပါတော့ကြောက်ရောက်ကမ်းပါတယ်အနေနဲ့ရှိပါတယ်
Kolo, punya suya tadoja tai pui de cipone raha, nyobo jakwe de cipian laraja. Tidak kan tiduraya lungsung yeha, penia mama mesti dua bulule, utong winga piobare. Cao dua mune tuima pikre di semalan nasasiya negale, nyobima tasuitare suya tane puro pikamu pibobi, ayata liu de yashi kebare. Kolo nape tai pui de tuima yata tikai de yamure, te song dure shila daimale, suya tane puro tepenar pe pianan sosin nijarale pibare.
ကိုတန်နိုင်ပါရှင်ရခိုင်ပြည်နယ်ဘက်ကစီးရဲသတင်းတွေပြီးမှာတော့2019ခုနှစ်အတွင်းကမ္ဘာတဝန်းဆန္ဒပြခဲ့ကြတာတွေကိုတုံ့တက်ချက်သတင်းလွှာတင်ဆက်ပေးကြပါမယ်။မကြာခင်ကုံဆုံးတော့မဲ့2019ခုနှစ်အတွင်းဟောင်ကောင်ကနေချီလီအထိဆူရန်ကနေအီရန်အထိအစိုးရစန့်ကြီးဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။နိုင်ငံပေါင်း1000ကျော်မှာလူထုတွေလမ်းပေါ်ထွက်ပြီးတော့သူတို့ရဲ့မကျေနပ
ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bershard ရေးထားတဲ့ နှစ်ကုန် အထူးဆောင်မကိုတော့ ကိုဝင်းမင်း ပြောပြပေးပါရှင်
ပြင်သစ်မှာ စနပြသူတွေ ရောင်ပြန် ဝါရောင်အင်ဂျီတွေ ဝတ်ပြီး ဝင်ငွေတိုးပေးဖို့ နဲ့ ကုန်စည်နှုန်း ချပေးဖို့ တောင်းဆိုခဲ့ကြပါတယ် ဆူဒန်မှာလည်း အနှစ် 40 ကြာရှည် အုပ်ချုပ်ခဲ့တဲ့ လူမျိုးတုံး တပ်ဖြတ်သူ အာဏာရှင်ကို ဖြုတ်ချခဲ့ပါတယ် ဟေတီမှာဆိုရင်လည်း သမရ နှုတ်ဆက်ပေးဖို့ နဲ့ လက်စားတဲ့ ရာရှိတွေကို ရေးယူပေးဖို့ တောင်းဆိုခဲ့ပါတယ် ဟောင်ကောင်မှာဆိုရင် တရုတ်အာဏာပိုင်တွေရဲ့ တန်တရားတရားခံ လွှဲပေးရေး ဆော့ဖက်မှုကို စဆန့်ကျင်ခဲ့ပြီး ဒီမိုကရေစီ ပိုရဖို့ ဆက် တောင်းဆိုခဲ့ပါတယ် ဆွီဒင်က ကဘာကျော်အကြောင်းသူ ဂရီတာ သွန်ဘတ်ကလည်း
The older generation
လူသားဖြစ်တည်မှုအပေါ်ရင်ဆိုင်လာခဲ့ရတဲ့ ပြဿနာတွေထဲက အကြီးမားဆုံး ပြဿနာကြီးကို အရင်မျိုးဆက်တွေမဖြေရှင်းနိုင်ခဲ့ပါဘူး
အခုလိုအကြောင်းသူလေးကတော့ လမ်းပေါ်ထွက်ပြီး ကဘာကြီးကိုလူကြီးတွေလိမ့်လိမ့်မမှာ စောင့်ရှောက်ပေးဖို့ သွန်သင်လိုက်ပါတယ် Iraq, Lebanon, Ecuador, Nangandri, Bawin, Iran, Achar Nangandri, Lambo Male, Pidurega, Dolababi, Lonija, Tain, Salonida, Rego, Pianzin, Bilo, Chichoga Jabare, Kulatamaga, Dreamujo, Ontario, Gutras Kale, Pidurie, the Cape Pitana Rego, Natown Bibu, Soya Rego, Gulu, Town Solai Bare.
It is clear that there is a growing.
Taman Pidurine, Nangay, Oza, Anachidureja, Yogi Mumera, Poso Lanira. Now, the Lumuye Sina Muri Bojayalare and Yeri, Myanmar Lanariga, Tita Tenshaniware. Kabaji Nine, Kabalon Sayat, Pionle Mune, Nibina Tirine, Navalo Niaraja, Lumu Taiwan Rue, Menimia Muri Le Puto Laniware.
The Tonsu Mubo, the Chu Suya Riga, Gongong Pishin, Gabime, the Chu Garo, Anna Satanyi, Pinin, Tantan, Nico Kebale. Irene Irema Soyen, Jaganarine, Chide, Sanapia Duriha, Yesterday, Longjoni Tatuya Latema, Tapia Kangayavare. တချို့ဆန္ဒပြသူတွေကလုံးဝငြိမ်းချမ်းစွာဆင်နွှဲခဲ့ကြပေမဲ့ပြင်သစ်၊ချီလီ၊အီကွေဒေါ်၊ဘိုလီးဗီးယားနဲ့ဟောင်ကောင်မှာတော့ဖြစ်စည်းလူရက်တာတွေရှိခဲ့ပါတယ် Human Rights Watch အဖွဲ့ကကုလသမဂ္ဂဆိုင်ရာညွှန်ကြားမှု
They have a right to peacefully protest
သူတို့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်ရှိပါတယ်အစိုးရတွေဘက်ကတော့ကန့်ဆိုးစွာပဲပေါ့လေဖြစ်ရများစွာမှာအင်အားအလွန်အကျွံသုံးတာတွေမတရားဖမ်းဆီးတာတွေတခါတလေတပ်ပစ်တာတွေရှိလာနေပါတယ် ဒါတွေကဥပဒေမဲ့လောက်တာပါဒီအဆုံးဖြတ်ချက်တွေနဲ့တပ်ဖြတ်မှုတွေလုပ်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူသင့်ပါတယ်တစ်ချိန်တည်းမှာပဲဆန္ဒပြသူတွေဘက်ကလည်းတာဝန်တိတိပြုမှုဆက်ဆံသင့်ပါတယ်ဒါပေမဲ့ဆန္ဒပြသူတွေကြားတူညီတာတစ်ခုကတော့သဘောထားပြောင်းသွားတာပါ
The main thing that we see in many of these
ဒီဆန္ဒပြပွဲအများပြားမှာအဓိကတွေ့ရတာကလူတွေဆက်ပြီးတော့ကြောက်ရွံ့မှုမရှိကြတော့တာပါလူတွေအနေနဲ့လမ်းမတွေပေါ်ထွက်ဖို့နဲ့နိုင်ငံရေးသမားတွေကိုဝေဖန်ဖို့မကြောက်ကြတော့ပါဘူး
ရင်းနှီးကတော့ဒါကပြောတော့မပြောရတဲ့ကိစ္စပါပမောကဒီဝါချီကဆက်ပြီးဒီဖြစ်ရအများစုမှာနိုင်ငံရေးသမားတွေအနေနဲ့ပြည်သူအားကိုကြောက်လန့်ခဲ့ကြတယ်ဒီအားကအားကောင်းတဲ့လူမှုကွန်ရက်ကနေစူးစိခဲ့တာဖြစ်တယ်လို့ဒီဆက်သွယ်ရေးကွန်ရက်ကိုဖျက်လိုက်တာနဲ့အားနဲ့ချက်တော့ရှိသွားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ Human Rights Watch က
ချက်ပေါ်နှုတ်ကတော့ Internet ပိတ်တဲ့နီးနဲ့လုံနိုင်တာကိုအစိုးရတွေဘက်ကပိုသိလာပါတယ်ဒါပေမဲ့သူတို့ဆက်စုဝေးနိုင်သေးတာကိုတွေ့နေရပါတယ်သူတို့ကိုတားလို့မရနိုင်ပါဘူးအခုလို့နှစ်သက်2020ခုနှစ်ကိုချီကပ်လာချိန်မှာလူမှုကွန်ရက်ကလှုံ့ဆော်နိုင်တဲ့ဒီဆန္ဒပြပွဲတွေရော့သွားမဲ့လက္ခဏာတွေတော့မတွေ့ရသေးပါဘူးခင်ဗျာကိုဝင်းမင်းပါရှင်တနင်္လာညကျန်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ
တော်ရရှင်များရှင်စောင်းနှင်းနေဝေတဲ့ဒီနှစ်တကူရာသီရောက်တဲ့ချိန်တိုင်းမှာရာသီကိုခန်းစားရေးဖွဲ့ထားတဲ့တေးသချင်းလေးတွေနှစ်တေးသချင်းလေးနဲ့ဖြောပြပေးနေပါတယ်ဒီနေ့တော့အေးဝီတောင်တီဆိုထားတဲ့အလွမ်းနှစ်ကူဆိုတဲ့တေးသချင်းလေးနဲ့ဖြောပြပေးလိုက်ပါတယ်ရှင်နားဆင်ကြရအောင်ပါ
ya di chen ma ba ma shi me chit tu min go ma ha tan da ne ne ko ku chang ke le nga jin ma ro hao tai ba be a lu jo jo san ni ya nga ha jao ya ma yi mi ke mi shi me ni ya ma sa ne ne tu ro ni nga nya chin na du mi la ku chen nga ye pe na ma shi ha chin song ye phyan na ke go paw ni mi de cha ye la yin tai ma nga shi the ma min go nga ye ta ta ta
na yi zen ji ye cha mi so ni do
တောင်းတီးဆိုထားတဲ့အလွမ်းနှစ်ကူးဆိုတဲ့တေးသချင်းလေးကို VOA ရဲ့သောရရှင်နေနှိမ့်ချကြလိမ့်မယ်လို့မျှော်လင့်ပါရရှင်။မကြခင်အချိန်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တစ်ကူးကူးပြောင်းတော့မယ်ပျော်ရွှင်စရာနှစ်တစ်ကူးကာလမှာ VOA ရဲ့သောရရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပန်လိုက်ပါရရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လင်းပေးနေကြခန္ဓာဖြစ်တဲ့အင်္ဂါညဓာတ်ရည်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ52မီတာ32 40 48အပြင် ဒုတိယနိုင်ရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဒီဇင်ဘာလ31ရက်အင်္ဂါညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15953ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနာရီဝက်မှာတော့အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဒိုင်းလေးလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးအကြောင်းနှားဆင်ကြရအောင်ပါရှင
်။နျူကလ িয়ার ရေးဆွေးနွေးမှုတွေပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကရပ်တန့်နေခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုဘက်ကနှစ်မကုန်ခင်ပြည်လျောင်းလိုက်လျောတာမျိုးမလုပ်ဘူးဆိုရင်အားသင့်သွားစေမဲ့ခရစ်စမတ်လက်ဆောင်ပေးမယ်ဆိုပြီးမြောက်ကိုရီးယားဘက်ကချင်းချောက်ထားပါတယ်။အမေရိကန်သမ္မတအင်ဂျီရောဘက်ကလည်းမြောက်ကိုရီးယားဘက်ကအခြေအနေတင်းမအောင်ရှေ့တို့လုပ်နေမယ်ဆိုရင်တပ်မတ်ရေးနီလန်းအပြင်တခြားနီလန်းတွေနဲ့ဖြည့်ရှင်းသွားဖို့စဉ်းစားနေတယ်ဆိုပြီးတုံ့ပြန်ပြောဆိုပါတယ်။မြောက်ကိုရီးယားရွေးချမ်းကျင်သူတွေကတော့နျူကလ িয়ার ရေးဆွေးနွေးပွဲတွေတက်နေတဲ့အပေါ်မှာကင်ဂျွန်ဘက်ကစိတ်ပြက်လက်ပြက်ဖြစ်နေပုံရတယ်လို့ယုံကြည်ကြပါတယ်။တမရထရန်ကတော့မြောက်ကိုရီးယားဘက်ကအင်အားသင့်သွားစေမယ့်လက်ဆောင်ဆိုတာနဲ့ပတ်သက်ပြီးအခုလိုဟာသားလို့တုံ့ပြန်ပြောဆိုပါတယ်။
Let's see. Maybe it's a nice present. Maybe it's a present where he sends me a beautiful vase.
ကြည့်ကြတာပေါ့။ကောင်းမွန်တဲ့လက်ဆောင်တစ်ခုဖြစ်ကောင်းဖြစ်မှာပါ။မေဇာလုံးကြီးဆန်းတမှုတွေမလုပ်တော့ပဲကျွန်တော်အတွက်တပါတဲ့ပန်းအိုးတစ်လုံးပို့ကောင်းပို့မှာပေါ့။မဟုတ်ဘူးလား။ပန်းအိုးတစ်လုံးရကောင်းရမယ်။လှပတဲ့လက်ဆောင်တစ်ခုဖြစ်ကောင်းဖြစ်မယ်။ခင်ဗျားဘယ်လိုလုပ်သိနိုင်မလဲ
။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့တမဒါထရန်အတွက်လှပတဲ့လက်ဆောင်မဟုတ်ပဲတာဝေးပြည့်မေဇိုင်းတုံးကြီးဆန်းသက်တာဒါမှမဟုတ်မြောက်နျူကလ িয়ার ဆန်းသက်တာဒါမှမဟုတ်အာကာသတွေကိုဂျူရူပစ်တင်တာမျိုးတွေဖြစ်ကောင်းဖြစ်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်။တမဒါထရန်ရဲ့မျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ကတော့တမဒါနဲ့မြောက်ကိုရီးယားခေါင်းဆောင်ကြားပုဂ္ဂိုလ်ရေးရတန်တမန်ဆက်သွယ်ရေးထူထောင်ထားတာကိုတင်းငွေနေနေက ABC ရုပ်သံမှာချီးကျူးပြောဆိုသွားပါတယ်။
Kim Jong Un promised to denuclearize the Korean Peninsula.We want to hold him to that commitment. If he doesn't, we have other tools.
Korea Jonzoe ma nuclear လက်နက်ဖြတ်သိမ်းမှုကင်ဂျွန်အွန်းကကတိပေးထားပါတယ်။ဒီကတိအတိုင်းလိုက်နာတာကိုကျွန်တော်တို့လိုချင်ပါတယ်။မလိုက်နာဘူးဆိုရင် American ပြည်တော်စုဘက်ကအသုံးပြုနိုင်တဲ့တခြားနည်းလမ်းတွေရှိနေပါတယ်။နည်းလမ်းအလုံးကိုလိုအပ်တယ်လို့ကျွန်တော်တို့သုံးသွားမှာပါ
။ဒါပေမဲ့လည်း Robert O'Brien အပြင်အမျိုးသားလုံခြုံရေးအကြံပေးလုပ်ခဲ့ဘူးတဲ့ John Bolton ကလည်းမြောက်ကိုရီးယားဘက်က nuclear လက်နက်ရုပ်သိမ်းရေးကိုလုံးဝမဟုတ်ဘူးဆိုတာပြောဆိုထားသူတယောက်ပါ။တတပံရေးအရာခုတမျိုးဒေါ်ကြတမျိုးဖြစ်နေတဲ့တမဒါထရန့်နဲ့ကင်ဂျုံဝင်းတို့ရဲ့ဆက်ဆံရေးမှာလည်းတင်းမာမှုတွေရှိနေတာသိကြပါတယ်ရောဘတ်အိုဘရိုင်ကတော့မြောက်ကိုရီးယားဘက်ကရွေးချယ်ရမယ့်ကိစ္စတွေကိုတမဒါထရန့်ကပြောပြီးသားဆိုပြီး ABC ရုပ်သံကိုခုလိုပြောပါတ
ယ် He's got two paths in front of him. He's got a glorious path for the people of North Korea where they could become like South Korea.
မြောက်ကိုရီးယားပြည်သူတွေဟာတောင်ကိုရီးယားပြည်သူတွေလိုအလွန်ချမ်းသာကြွယ်ဝပြီးကြီးပွားနိုင်တဲ့လမ်းကိုရွေးမလားအနာရှင်အုပ်ချုပ်မှုအောက်မှာပိတ်ဆို့ဒဏ်ခတ်ခံရပြီးအထူးကြံဖြစ်မဲ့တခြားလမ်းကိုရွေးမလားဆိုတာပါ
2019ခုနှစ်အတွင်းမြောက်ကိုရီးယားဘက်ကတာတိုပစ်ဒုံးကျည်နဲ့ရော့ကက်အမြောက်73ကြိမ်စမ်းသပ်ပစ်ခတ်ခဲ့ပါတယ်သမ္မတထရန့်ကတော့ဒီစမ်းသပ်ပစ်ခတ်မှုတွေအားလုံးဟာအလေးထားရလောက်အောင်ရေတကြီးကိစ္စတွေမဟုတ်ဘူးဆိုပြီးချော့ချော့ပေါ့ပေါ့ပြောဆိုထားကြပါခင်ဗျာ
သိမ်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့အင်္ဂါညဒရက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညူဦးနဲ့အတူထုတ်လုပ်သူကိုအောင်အောင်တို့စီစဉ်တင်ဆက်ပေးမယ်အင်္ဂါညဒရက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းတရားလေးလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီတစ်နှစ်ကုန်ပြီးတော့နောက်တစ်နှစ်ကူးပြောင်းမဲ့အချိန်မှာ2020ခုနှစ်ရဲ့စင်ခေါ်ခြင်းနဲ့အလားလာကိုဆွေးနွေးတော့မှာဖြစ်ပါတယ်အခုဆိုရင်တော့2019ခုနှစ်ကုန်ပြီးတော့2020တဲ့ကိုချဉ်းကပ်လာပြီဖြစ်ပါတယ်2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံနိုင်ရမယ်ကြုံရနိုင်မယ်ဒီစင်ခေါ်ခြင်းနဲ့အလားလာကောင်းတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးတော့မှာပါအဓိကပါဝင်ဆွေးနွေးပေးမဲ့ပင်တိုင်းဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှုတ်ရှိပါတယ်တူကတော့ဒီ EBSDF ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာပြည်လေးလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နောက်တူကတော့နိုင်ငံရေးဆောင်မရှင် NHK ရဲ့ဒီသတင်းဌာနကသတင်းအေဒါတူလည်းဖြစ်ပါတယ်ကိုတီဟာဖြစ်ပါတယ်နှစ်ဦးစုံလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံးကိုတီဟာကိုဖိတ်ခေါ်ကြပါမယ်ခင်ဗျာကျွန်တော်ပြောမယ်ဆိုရင်တော့2020ထဲမှာထူးထူးခြားခြားပြည်တွင်းထဲမှာဆိုရင်တော့ရွေးကောက်ပွဲပေါ့ပြည်ပမှာဆိုရင်တော့ကြုံနေရတဲ့ပြဿနာစိတ်ခေါ်ချက်ဆိုရင် ICJ ICC ပါဝင်နိုင်ငံကဖိအားပါကျွန်တော်မေးချင်တာကကိုတီဟာအနေနဲ့ဒီ2020မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရင်ဆုံးကျွန်တော်တို့စိန်ခေါ်ချက်တွေပေါ့နော်အကဲဆန်းချက်တွေကိုလည်းဆွေးနွေးကြပါလေ2020မြန်မာနိုင်ငံကြုံဝင်ရနိုင်တဲ့အကဲဆန်းချက်တွေတန်းပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဒီရတော့ရဒီလိုမှဆိုလို့ရှိလို့ရှိရင်ရေကောက်ပွဲရေကောက်ပွဲမတိုင်ခင်မှာကျွန်တော်တို့ဒီခြေကဥပဒေပြည့်စုံရေးပေါ့နော်ဆိုတော့ဒါတွေကတော့အဓိကပေါ့တိုးတိုးလေးပဲတခြားကျွန်တော်တို့ဒီအုပ်ချုပ်ရေးနဲ့ပတ်သက်တဲ့တက္ကနာအစီအစဉ်တွေလည်းကြီးထွားမလာဘူးလို့ကျွန်တော်တို့ပြောနိုင်ခြင်းမိသားပါအခုလိုလဲဆိုတော့ကျွန်တော်တို့ဒီလာမဲ့ရွေးကောက်ပွဲအချို့ကိုကျွန်တော်တို့နိုင်ငံဆိုရှာမှုတွေရှိနိုင်တယ်၊အားပြိုင်မှုတွေရှိနိုင်တယ်။ဒီနေရာမှာတော့ပြောရင်ကျွန်တော်တို့ဒီဘက်မှာရှိတဲ့အုပ်ချုပ်ရေးပြဿနာတွေကလည်းကျွန်တော်တို့အတုံးချကြဖြစ်လာနိုင်တယ်လို့အတုံးချတယ်လို့ဖြစ်သွားမယ့်ကိစ္စတွေလည်းရှိနိုင်ပါတယ်။ဥပမာကျွန်တော်တို့ဒီ Victoria ကိစ္စလည်းဒီလိုကျွန်တော်တို့အဲ့လိုမျိုးလွဲမှားတဲ့ပြဿနာတွေပေါ့နော်။ကျွန်တော်တို့အောက်ခြေမှာလာတဲ့ပြဿနာတွေကလည်းကျွန်တော်တို့ဟိုကြီးထွားလာနိုင်တဲ့အနေအထားရှိပါတယ်။ကျွန်တော်ဒါကပြည်ထဲမှာကျွန်တော်တို့နိုင်ငံရေးနဲ့အုပ်ချုပ်ရေးနဲ့တက်တက်ဖြစ်ဖို့ကြောင်းနေရတဲ့ဥတီနေပါတယ်။ဒီဘက်မှာကျတော့ကျွန်တော်တို့ဒီအခု ICJ ပေါ်တော့ ICJ ကနေပြီးတော့ကျွန်တော်တို့ပုံကျက်ချက်ထွက်လာခဲ့ရင်ပေါ့နော်။ဟောကျွန်တော်တို့ဒီတော့ပါ PR ကနေပြီးဝက်ဘ်ဆိုက်ဖြစ်လာမယ်လို့ကျွန်တော်မှတ်ပါတယ်။အဲဒီတော့ ICJ မှာတင်ထားတဲ့ကိစ္စကကျွန်တော်တို့လက်တော့ဒီဝက်ဘ်ဆိုက်တစ်ခုနဲ့ဆက်နေလို့ကျွန်တော်တို့ယူဆပါတယ်။အဲဒါဆိုဒါဒီပုံကျက်ချက်တရားရုံးကနေပြီးတော့ဆက်မလိုက်မယ်ဆိုရင်ဒါကိုအသုံးပြုပြီးတော့ကျွန်တော်တို့ဒီပကားနေပြီးတော့ကျွန်တော်တို့ PR တွေဆက်တိုက်လုပ်လာဖို့ရှေ့တွေကျွန်တော်ယုံကြည်ပါတယ်ဆိုတော့ဒီလိုမျိုးရှိလာခဲ့လို့ဆိုရင်တခါတလေဒီပါမှာကျွန်တော်တို့ PR တွေဆလာပိတ်ဆို့မှုတွေကျွန်တော်တို့ပြည်ပြည်မှုတွေပေါ့နော်အဲ့လိုမျိုးရှိလာနိုင်တယ်ဆိုတော့ဒါရီကလည်းကျွန်တော်နိုင်ငံတကာဆက်ဆံရေးနဲ့ကျွန်တော်တို့ဒီလူမျိုးနယ်မှုပေါ်မှာလည်းအကျိုးဆက်ရမှုရှိတယ်ဆိုတော့ကျွန်တော်2020ကကျွန်တော်တို့ဒီအထူးအပြောင်းလဲပေါ့နော်ကျွန်တော်တို့ဒီနောက်ထပ်လာမယ့် NDR နောက်ထပ်စက်တမ်ဘာဥတော်လည်းရေးပေါ့ကျွန်တော် ARC တွေကလည်းကျောက်ကပ်ပြန်မှာပါဝင်ဆောင်ရွက်နေရေးတော့အားပြတ်မှုတွေလည်းကြီးလာမယ်ဆိုပြီးသေးပြီပါကျွန်တော်တို့ PR တွေအများနဲ့အလေးထားပါမယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာကုတ္တရာကိုတစ်ခုထပ်မေးချင်ပါတယ်ကုတ္တရာခုနပြောသွားတဲ့အထက်မှာရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ရေးကိစ္စဖွဲ့စည်းပုံပြင်ရေးကိစ္စက2020မှာဘယ်လောက်ထိဖြစ်နိုင်ချေရှိလို့လဲခင်ဗျာ
ဆိုတော့ကျွန်တော်အိုးနေရာတော့ဗျာဖွဲ့စည်းပုံကဘယ်လိုပဲပြင်ပြင်ကျွန်တော်တို့ကဒီ၄-၃ဆောက်နေတယ်လို့ဆိုတော့တော်တော်များများပါလို့ဆိုတော့အကြမ်းတစ်ခုကျွန်တော်ဖွဲ့စည်းလို့ဒီရေးချက်ကိုကော်မတီကနေပြီးတော့ကျွန်တော်တို့လည်းကော်မတီကပြင်ပြထားတဲ့ဆရာထောက်ရဲ့ရှိတယ်ဆိုတော့ဟိုလက်တွေ့မှာတကယ်လည်းကျွန်တော်တို့ထုတ်ဖို့တော့ခဲရတယ်ဆိုတော့ဟိုတက်ကလည်းဒါတော့ချောင်းကျွန်တော်တို့ဆက်ကျင်တယ်အဲအမျိုးမျိုးပေါ့နော်တက်ကကျွန်တော်တို့တက်ခံရေးတက်ခံရေးအားဆိုတော့အမျိုးမျိုးဒါကိုလက်မခံဘူးဆိုပြီးတော့ကျွန်တော်တို့ပြောတယ်ဆိုတော့ကျွန်တော်၄-၃ဆောက်ရတယ်တက်ခံလက်မခံဘူးကျွန်တော်တို့ကကျွန်တော်တို့ဟိုပြင်လို့ရတဲ့အနေထားဆိုတော့ဟိုကျွန်တော်ဒီခြေကဥ်ပြင်ရတယ်လည်းရဲ့ထုတ်ရှားမှုတော့ပဲဖြစ်လာတယ်ကျွန်တော်လည်းတို့ချမ်းမလို့ပဲဖြစ်လာမျိုးဆိုတော့ကျွန်တော်တို့ဒီရေကောက်ပွဲဥတည်နေတယ်ကျွန်တော်တို့ဒီတိုင်းပြည်မှာကျွန်တော်တို့ခြေကောက်ပွဲတွေကျွန်တော်ပြည်ပြည်ရှိတယ်ပြင်ကျတဲ့အားကြီးအားရှိတယ်ဒီတစ်ခါကြက်နေတယ်ဆိုတော့ဒီစေစောချက်ပေါ့နော်စေစောချက်ကိုကျွန်တော်တို့အားပေးရတော့ကျွန်တော်တို့ဖြစ်သွားမယ်လို့မှန်းတယ်ဒီလိုမျိုးစေစောချက်မျိုးဒီချက်ကိုအားထုတ်ကြရင်နောက်ကလည်းကျွန်တော်တို့ဟိုအားပြန်မှုရှိလာနိုင်တယ်တက်တာကအတိုက်အခံကျန်တဲ့ရေးပါတီနဲ့အားပြန်မှုရှိတာတက်တာမရှိသေးဘူးတံပေါ်တဲ့အားတည်းမှုရှိတဲ့အခါကျတော့ကျွန်တော်တို့ဒါရီကကျွန်တော်တို့တကယ်တမ်းတည်းပြီးပါဒီနိုင်ငံကပြောင်းအောင်ပြန်နေနေမှာဒီလိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကျွန်တော်တို့တက်ရောက်မှုရှိတယ်။အထူးရတဲ့တံပေါ်တွေကဒီနှစ်ကတည်းကကျွန်တော်တို့ဒီလိုပါပုံစံတက်တွေဒီထောက်နိုင်မှာဒီချီယာဦးတွေပြည်ရဲ့ငြိမ်းချမ်းရေးကိစ္စတွေတော့ပြပါလာရှိတယ်။ချီယာတွေတော့ကျန်ထိုင်နိုင်မှာဆိုတော့တို့ကပုံစံတက်ကိုအစည်းအဝေးချတယ်လေ။ဆိုတော့ချီယာဦးတွေဆိုင်ရာရေးသွားမှုကအဲ့ပုံစံတက်ကိုထိတိုင်းနိုင်တယ်မဖြစ်လာနိုင်ဘူးဗျာ။အဲ့ဒါအငြင်းရန်ပေါ်ရင်ကျွန်တော်ဒီကမှာရှိတဲ့ဘုံကြီးလည်းပြန်သဘောတူညီချက်ကိုတွားဖို့ခက်တယ်။ဆိုတော့ဒီတက်တာကလည်း NLD ကဘယ်လိုကိုင်ကြလဲဆိုတော့ကျွန်တော်ဖောက်ကြည့်ရပါမယ်။
ဟုတ်ကဲ့။တစ်ချက်ထဲမှာတစ်ဆက်ထဲမှာပဲဒီ NRI ရဲ့ NLD ပါတီကဒီနှစ်ပြောမယ်ဆိုရင်2020ရွေးကောက်ပွဲလို့ရင်ဆိုင်ရမှာပါ။ 2020ယူကောက်ပွဲကအရင်2015မှာကြုံခဲ့တဲ့ယူကောက်ပွဲလို့အလားအလာကောင်းနေတယ်ရှိနိုင်လားဘာတွေကဲဆက်ချက်တွေကြုံနိုင်ပါလဲခင်ဗျာသူ့အတွက်
အဲ့တော့ကျွန်တော်လည်းပေါ်တော့ဒီပြီးခဲ့တဲ့ဇာတ်တဲ့ရေကောက်ပွဲကြတော့ဒီကြည့်ရခါပါ MLD ရဲ့2020ရေကောက်ပွဲကိုရေဆန်နဲ့နေတာရေကောက်ပွဲအစီအစဉ်လို့ကျွန်တော်လည်းတက်ဆောက်သုံးသပ်ခဲ့ဆိုတော့လည်းဒီ ICJ ကိစ္စဖြစ်လာတာအစိုးရအကောင်လို့လည်းပြောရပါဘူးနော် ICJ ကိစ္စဖြစ်လာတဲ့ဆက်မှာဒီထဲမှာပြည်လို့အစိုးရရဲ့ဒီတာဝန်ယူတော့မှုမှာထောက်ခံမှုပြုတာတက်မှုပေါ်အားပေးမှုတွေရတယ်ဒါကရုပ်ချင်းပေါ့နော်ဒီ LED မှာတက်ဆင်းနေတဲ့ကျွန်တော်တို့ဒီနိုင်ငံရေးထောက်ခံမှုတွေဟာအဲ့တော့ဒီကစစ်ပြန်ပြီးတော့အားပြေတော့ဘောနော်သို့တော်လည်းပဲအထုရေးဆိုင်ရာမပြေမဲ့မှုတွေရတော့ရှိကြုံပဲသို့တော့သူတွေကဗာပြန်ပြောလာကြလဲဆိုတော့2020ဟိုဘက်မှာတော့ကျွန်တော်တို့ပြင်းပြတဲ့ပတ်တဲ့ပြည်ပြန်ကြောင်းလဲမှုတွေဟောတော့နောက်ဆက်ပြီးစားထုတ်မှုတွေတော့လည်းဒီခုတက်ပို့ပြီးတော့ပြည်သားတဲ့ပါတော်နဲ့ကျွန်တော်တို့အမတ်တရရှိရဲ့ပြည်ပြန်ကြောင်းလဲတွေလုတ်ဖို့ပြေလာလာတဲ့ပုံရှိတယ်ဟောပြတ်တနာဒီမှာလည်း LED ကိုရွေးချယ်ဖို့ဆိုလို့ရှိရင်ပြည်ပြန်ကိုရွေးချယ်ရမယ်ဆိုရဲအဲဒီလိုမျိုးဒီဟာဖြစ်နေတဲ့ပြဿနာရှိတာပေါ့နော်ဆိုတော့ဒီလိုဆိုကြတာကို ICJ ပြဿနာကျွန်တော်တို့ NRO ပြန်ပြီးတော့ပြင်ပြင်ပေးထားတဲ့အနေအထားရှိတယ်ဒီချိန်မျိုးသတိချိန်ချင်းသွားနိုင်ရင်တော့ကျွန်တော်တို့2020မှာ NRO ကဟို2015လိုမျိုးအများကြီးမရရင်တော့မှကျွန်တော်တို့အစိုးရဖွဲ့နိုင်တဲ့အချိန်ကျတော့တို့တွေသွားနိုင်ပါလိမ့်မယ်ဟုတ်ကဲ့
တဆက်တည်းကိုတရားထပ်မေးချင်တာကပြည်ရင်းညီညာရေးနဲ့အမျိုးသားပြန်လည်တင်မြှင့်ကိစ္စပါပြောမယ်ဆိုရင်တော့ရခိုင်ဒေသမှာဆိုရင် Ranger issue လို့ကိစ္စတွေပေါ်လာသလိုပဲနောက်ပိုင်းမှာ AA အဖွဲ့ရဲ့ဒီဇနက်ကိုင်းလှုပ်ရှားမှုတွေကပိုပြီးအားကောင်းလာတယ်။အဲ့တော့ဒီ2019ခုနှစ်မှာပြောမယ်ဆိုရင်ညီနေလှုပ်ရှားမှုတွေကနောက်ဆုတ်သွားလူတော်ဖြစ်ပြီးတော့တိုက်ပွဲတွေပိုပြီးတော့တွေ့လာတယ်။2020အလားလားပြည်ရင်းညီညာရေးအလားလားရခိုင်အခြေအနေဘယ်လိုသုံးသပ်မိပါလဲ။
ဟုတ်လေရခိုင်ခြေလေးကကျွန်တော်ကတော့ဟိုအစိုးရအတွက်စင်ကွန်မှုတစ်ခုတော့ဖြစ်နေတယ်ဒီမှာအစိုးရအတွက်အမိတော်ကိုဟိုအသက်ကြီးချောင်းတဲ့ဒေသတစ်ခုလည်းဖြစ်လာတယ်ဗျာ။ဒါပြလို့လဲဆိုတော့ကျွန်တော်တို့ဒီရိုးရင်းသားတွေကဒီအာဟိုကျွန်တော်တို့ဒီအထက်ထဲမှာချိန်ကျမှုရှိတဲ့ပြန်မလာရဲဘူးဆိုတဲ့အနေအထားဖြစ်နေရလို့ပြီးတော့အေးရချိန်တွေလို့တောက်ချားနေလို့ဖြစ်နေရပါတယ်ဆိုတဲ့အနေအထားဟိုပြန်ပြီးတော့ညှကြည့်တာပေါ့။အစိုးရရဲ့ကတစ်ခါတည်းမှာပဲမဟုတ်ပဲအစိုးရကဒီလိုမျိုးကိုတာဝန်ယူနိုင်လို့ဆိုရင်တာဝန်အဖြစ်100%ယူရမယ့်အနေအထားလေဒီအေပေါ်ပေါက်လာတဲ့ကြောင့်လို့အစိုးရအေလက်ကိုထုတ်လိုက်တယ်ဒီပုံစံလေးနဲ့ IC ရမှာတော့ဆက်ကြည့်ရဆဲသွားတဲ့ဘောရှိအဲ့တော့ဒီ repetition မှာလူတွေကောင်းကင်စစ်ကအောင်မြင်ရဟာအစိုးရကျွန်တော်တို့ဒီစိတ်ပေါ်မှုကိုစိတ်နာဘယ်လိုတာဝန်လေးမယူနိုင်တဲ့အနေအထားမျိုးလို့ဗင်းဒီတိပြောနိုင်တော့ပဲလေအေကလည်းဒီကတ္တနာကိုမျှယူရတဲ့ဘောဖြစ်တော့ဖြစ်သွားကြဒီကိစ္စမအောင်မြင်တော့လည်းအစိုးရကလည်းတက်စီချောင်းလည်းနေတာရှိတယ်။အဲ့တော့ဟိုနောက်တစ်ခါကျွန်တော်တို့ဒီရေးရရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်ဆိုရက်အေးဖြစ်နေတဲ့စိတ်ကကျွန်တော် issue အဖြစ်ပြ။ issue အဖြစ်ဖြစ်တဲ့ကျွန်တော်တို့ဒီကမှဟိုအခြေအချက်အမှတ်ပြောက်နေတဲ့ရေးရရေးတော့ကျွန်တော်တင်အများကြီးမသိခဲ့နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ပြောရင်းနဲ့ကျွန်တော်တို့ဒီလက်သက်တိုင်းဒီအဖွဲ့ကြီးတွေကြားထဲမှာလည်းအီးအဖွဲ့ကြားလာပါတော့။အဲ့တော့ကျွန်တော်အခြေအချက်အမှတ်ရှိတဲ့လက်သက်တိုင်းအဖွဲ့ကြီးတွေကကျွန်တော်ဆက်ရတဲ့ကိုတော်ပြီးတယ်ဆိုအေးရတော့ process တွေကိုတောင်းပြရပါတော့ဆိုတော့ဟိုသက်သမားကဟိုဘက်မှာလည်းအဟလေးရှိလာအဲ့ဒါကြောင့်ရင်းရင်းလေးကတော့ကျွန်တော်ဆက်တော့သွားမယ်တအားကြီးအခြေအနေတော့မဆိုးဘူးရခိုင်ဘက်ကတော့ရှင်းချက်ဖြစ်သွားတယ်လေတကယ်လို့ဆိုတော့ဟိုအေးနေနဲ့ကလည်းအဲ့ဘက်ကိုခြေကုပ်ရဖို့တဲ့သူတို့ကလည်းအေးကြည့်ရတော့ low asset ဖြစ်တယ်ဘယ်လိုလဲဆိုတော့ဒီ KIA နေရာမှာနေရန်နေလို့မရဘူးတော်တော်လေးဒီကိစ္စက low asset တိုင်းဆက်သွားမယ်ဆိုရင်ကျွန်တော်ဆက်နေအဲ့ဒီဆိုတော့အကြိုက်လည်းလည်းရှင်းရှင်းလေးရခိုင်ကိစ္စရောပြည်ရာကိစ္စတစ်ခုဖြစ်သွားပြီးတော့ကျန်တဲ့ကိစ္စတွေကတော့ဆက်ပြီးတော့မအောင်မြင်ပြီးတရားကိုသိလို့ရဖို့ပဲထိန်းထားနိုင်တဲ့အနေကရှိနေလို့ကျွန်တော်ပြောနေပါတ
ယ်။ဟုတ်ကဲ့နောက်တစ်ခုကတော့မြန်မာနိုင်ငံအစိုးရပေါင်ပေါ်တဲ့မြန်မာနိုင်ငံလူမှုဖွဲ့စည်းမှာကြုံနေရတဲ့အမျိုးသားရေးအစိုးရအုပ်စုတွေအခြေအနေပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့သူတို့လှုပ်ရှားမှုတွေပျောက်ချင်းမလားပျောက်သူတော်ဖြစ်သွားပါတယ်။အဲ့တော့ဒီလာမဲ့နှစ်မှာဒီလှုပ်ရှားမှုတွေကလုံးဝအကင်းသေးသွားပြီလားပြန်ထွက်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ။
အဲ့ဒါပြောတော့ကျွန်တော်အခုဒီ ICJ ကိစ္စကကျွန်တော်တို့ဒီအစိုးရပဲမဟုတ်ဘူးအကောင့်တွေလည်းပါလာတယ်ဆိုတော့ကျွန်တော်ဒီချက်ကိုကျွန်တော်ဖော်ပြချင်ပါတယ်။အခုလို့ဆိုတော့ ICJ ကိစ္စပေါ်လာတဲ့အမျိုးသားရေးအရာစုတွေကအားလုံးဟာဟိုချင်းချစ်တဲ့ကဘယ်လိုမှမဖြစ်နိုင်တော့တဲ့အနေအထားပေါ့။ဟို2020စကနေဦးပါတော့2015မှာတိုင်ရင်တော့လည်းအမျိုးသားရေးဝါဒနဲ့လူသားဆိုရှာမှုတွေကိုဒီကောက်ပွဲကိုပြစ်မှတ်ထားပြီးဆိုရှာခဲ့တယ်။2020မှာလည်းဒီဆိုရှာမှုကိုဥတည်နေတဲ့အရေးလက္ခဏာရဲ့အစပိုင်းကနေဦးကျွန်တော်တို့သိကြရတယ်။ဆိုတော့လည်းဒီ ICJ ကိစ္စလို့ခေါ်မျိုးဒီမြန်မာနယ်ပေါ်ပေါက်လာတဲ့အချိန်မှာကျွန်တော်တို့အခုရောက်ဒီလိုက်နဲ့ဆက်ပြီးပြန်ဆိုင်ရတဲ့အပေါ်မှာဒီကိစ္စတွေကအရှိထွက်လာဖို့တော်တော်ခဲယဉ်သွားတယ်။ဆိုတော့ထွက်လာလဲကျွန်တော်တို့အကြောင်းလာတော့မဟုတ်ဘူးထောက်ခံမှုရတယ်မဟုတ်ဘူးဒီတော့ဘယ်လိုချိန်ကြောက်နိုင်တဲ့အခြေအနေဖြစ်မှာခေါ့။ဆက်ပြီးတော့အဲ့ ဒီလိုသားရေးတက်ချမ်းမှုတွေမှာဥပဒေပြုပြင်ပြည်ရှိတဲ့ပုံစံတွေအားလုံးကလည်းကျွန်တော်တို့ဝရန်ဒီအပေါ်ကလည်းကျွန်တော်တို့ဟိုခြေရာထောက်တယ်အမိသားဖြစ်တဲ့ကြောင့်မလို့ဒီလိုဒီလိုဒီလိုမျိုးဟောင်းတဲ့တိုင်ငယ်မှာပေါ်ပေါက်လာဖို့ဆက်ပြီးထုတ်ရှားဖို့တွားဖို့ခက်ပါလေဟိုပိုဆိုးတာတို့ဒီအမိသားရေးအားစုကြီးအများအားကျွန်တော်တို့ဒီ focus လုပ်နေကြတယ်တမတော်လည်းတမတော်ကောင်းတော်လည်းလည်းဒီကမှာအခု ICG တိတ်ကမှာကျွန်တော်တို့အခုကနောက်ဆက်ကိုဝင်ကြောင်းဝင်ပြီးတော့ကျွန်တော်နေရာရဲ့အနေထားဖြစ်သွားတဲ့တော့မလို့အလို့သားကြီးဟိုတရားစီအရေးတဲ့ highlight လုပ်နေတဲ့ပုံစံလေးကျွန်တော်တို့ဒီဥပောက်တန်ဒီမှာဥပောက်ပေးတဲ့ပုံစံကိုချင်းထုတ်ဖို့ခက်သွားတဲ့အနေထားဟာကျွန်တော်2020ကိုအလို့သားကြီးတရားစီနဲ့အလို့သားကြီးအီစာနောက်ဆက်ပေးမယ်လို့တဲ့အနေပြီးကြောက်နေတော့ဘူးဆိုတော့ဟာတော့မြင်ရပါတ
ယ်ဗျ။ဟုတ်ကဲ့ကုတီကကျေးဇူးပါ။ကုတီကလေးလိုက်မမှန်ခဏနေပြပအောင်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်။နောက်ထပ်ဆွေးနွေးမဲ့သူဒေါက်တာနိုင်အောင်ဒေါက်တာနိုင်အောင်ခုနကကုတီကဆွေးနွေးသွားတဲ့အချက်ဒီမြန်မာနိုင်ငံလက်တလောကျွမ်းနိုင်တဲ့စိန်ခေါ်ချက်ကဲဆန်းချက်ပေါ့နော်သူဆွေးနွေးချက်ဒီရှိပါတယ်။အဲ့တော့ဒေါက်တာနိုင်အောင်ဘာဒီပုံမှာဘာများဆွေးနွေးလို့ပါလဲဒေါက်တာနိုင်အောင်အနေနဲ့ကောဒီလာမယ့်2020မြန်မာနိုင်ငံတကယ်ကျွမ်းနိုင်တဲ့အကဲဆန်းချက်ဒီဘယ်လိုလို့မြင်ထားပါလဲ။
ကျွန်တော်မြင်တာကတော့ခုနပြောတဲ့အချက်တွေကလည်းအားလုံးရှိပါတယ်ဟိုယူရီဘွားပြောရင်2020ကဒီ LED အစိုးရပေါ့နော်ဒူးတင်ရောက်တဲ့အစိုးရဟိုကနေသက်တမ်းပြည့်တဲ့လက်လက်ဖြစ်ရွက်ောက်ပွဲအစ်စ်ပေါ့ဆိုတော့ဟိုပြန်ကြည့်ရွယ်အကုန်လုံးတော့မပြောတော့ဘူးဒါပေမဲ့ LED ရွက်ောက်ပွဲဆန္ဒဖြစ်တဲ့ဒီခြေဥ်ပြင်ဆင်ရေးဒါပြောခုနငင်းကြဲကြီးစပေါ့နော်ပူရောင်ဆိုးတာစီလေခြေဥ်ပြင်ဆင်ရတဲ့ခုနပြောသွားသလိုစီဝိုင်းဆိုလို့ရှိရင်ဟို GDP တက်တယ်ပြောနေမှန်ဘူးကုန်စွေးနှုန်းနဲ့ဝေးဖောင်းပေါ့မှုတော့အများနဲ့ပေါ့နော်တော့တိုင်းပြည်မှာအခုအဆိုးအဆုံးဖြစ်နေတာပြဿနာပါလို့ကြောက်ဒီတရားဥပဒေစိုးမိုးမှုကိမဲ့နေတဲ့ကိစ္စတော်တော်ဆိုးရွားနေတယ်ဆိုတော့လူသားတယောက်တည်းလုံခြုံမှုနဲ့တရားမျှတမှုဘယ်လိုမှပြေးနိုင်လို့ဖြစ်တယ်တချိန်မှာမွေးစေးပါပါမယ်ဇာတိတက်ပြဿနာတွေရှိတာလေတော့ဒါကလူရက်စာပြောဆိုခွင့်ပါဝင်ပြီးနိုင်ငံလွတ်လပ်ခွင့်နဲ့ပိတ်နေတာရှိတယ်ဆိုတော့ကျွန်တော်ဘယ်လိုပြန်တမျိုးပြောချင်လို့ဆိုတော့အဲ့ဒီပြဿနာအားလုံးချုပ်ကြည့်လို့ရှိရင်ရှိရရှိလာတဲ့ပြဿနာတွေကဒီတိုင်းပဲဆက်ဖြစ်နေတယ်အဲ့ဒါကိုရှိနကူဆမ်းမှုကလည်းအဖြေတွေနဲ့ပဲဆက်ပြီးအဖြေရှာနေတဲ့အတွက်ကြောင့်မလို့ကျွန်တော်တယောက်တည်းအမြင်ပြောရင်2020ရွေးကောက်ပွဲကဘာမှဟိုအပြောင်းလဲအလားအလာကိုပေးနိုင်မယ့်အနေအထားတွေမမြင်ရဘူးဆိုတော့ပြောချင်တာကလည်းဆိုတော့အခုကပြဿနာရဲ့ဒီတိုင်းပဲဖြေဖို့ဖြေရှင်းနေရတဲ့ဒီတိုင်းပဲကတိုင်းမော်တိုင်းနေတဲ့လူကပြောင်းသွားတယ်ဆိုတော့ဒီနေ့အဓိကဖြစ်နေတာကဘာလို့ဆိုတော့တိုင်းပြည်မှာတကယ်လိုအပ်တဲ့အဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်ပြင်ဖို့လိုအပ်တဲ့ဒီ institution တွေပေါ့နော်ဆိုတော့ဥပဒေပိုင်းနေပဲဖြစ်ဖြစ်ဂျန်နီယာပိုင်းနေပဲဖြစ်ဖြစ်တွေးခေါ်ပိုင်းနေပဲဖြစ်ဖြစ်ပြောင်းလဲပြုပြင်မှုပေါ့လားကျွန်တော်တို့စကားပြောတော့တော်လန်တဲ့ဥစ္စာမျိုးပေါ့အဲ့လိုမျိုးတွေလောမဲ့ကိစ္စတွေအားလုံးကဒီ9နှစ်တွင်မှလည်းမရှိဘူးရှေ့လာမှလည်းကျွန်တော်တို့ NDA နိုင်အောင်ပါပဲလေဆိုတော့အဲ့ဒီလိုလာလာလည်းမတွေ့တဲ့အခါကျတော့ဟိုမျောလင်းချဲ့အရာပါရှိတယ်ဆိုတော့ဘာမှကိုလွှင့်ချက်စရာမရှိလို့ဒီတိုင်းသွားနေရတယ်ဆိုတော့ဘဝမျိုးကြီးရောက်နေတာကအာကျွန်တော်တို့စိန်ခေါ်စရာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကပါဆိုအတွင်းခေါ်ပိုင်းကပါဆိုရင်လားလဲဆိုတော့အားလုံးကပါလဲဆိုဒီခေါင်းဆောင်တရားအောက်မှာနောက်မှလိုက်မယ်ခေါင်းဆောင်ကိုယ်တိုင်ကလည်းဟိုဘာလဲဟိုကျွန်တော်ငယ်တော့ကစားတယ်ဟိုမထွေးလေးဟိုဆိုဆွန်လိုက်တာဟိုကားတယ်လို့ပြောပါဆိုတော့ဘာဖြစ်လဲလဲဆိုလူရုအာနာလို့ပြောနေပဲလူရုဝဲဝိုင်းနဲ့လူရုပါဝင်ဖြစ်ရှင်းတာဟုတ်မဟုတ်ပဲねခေါင်းဆောင်နောက်မှအာရက်ပြီးတော့မှဖြည့်ရှင်းမယ်ဆိုတော့ဥစားဒီအတိုင်းမင်းငယ်ကိစ္စနေပြီးတော့မှရက်ွက်ကိစ္စတဲ့အတီကိုဟလာဒီစံကေခုံးမှုကနေစဘောဟာခုံးမှုရဲ့အားလုံးကိုကျွန်တော်အဲ့လိုပုံစံမျိုးနဲ့ဖြည့်ရှင်းနေဥစားဖြစ်တော့ဘာမှကိုပြောင်းလို့ပြနိုင်တဲ့တကယ်အခြေခံဟို institution reform တွေကမမြင်နေရအောင်မတွေ့နေရအောင်လာမယူကောက်ွယ်တဲ့ဓာတွေကိုသိပ်ပေးနိုင်မယ်လို့မတင်ဘူးပေါ့နော်ဆိုတော့အဲ့ဒီစံကေခုံးမှုကြီးကပုံရကြီးကျယ်တယ်အဲ့တော့ငင်းကြဲကိစ္စမှာဖြစ်ဖြစ်ခြေဥ်ကိစ္စမှာဖြစ်ဖြစ်စီးဝိုင်းကိစ္စမှာဖြစ်ဖြစ်ဇာတိတက်ကိစ္စမှာဖြစ်ဖြစ်တရားဥပဒေစိုးမိုးမှုကိစ္စမှာဖြစ်ဖြစ်အဲ့ institution တွေကိုပြောင်းနိုင်တဲ့နော်ဒီလှုပ်ဆောင်မှုတွေပြုပြင်ပြောင်းလဲမှုတွေအဲ့လိုမြင်နေရတဲ့အခြေခံအုံမြစ်တွေကိုမတွေ့နေသေးရသေးတာကစင်ကုန်းဖြစ်တယ်လို့ထင်ပါတယ
်ဗျ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကိုနှံအောင်ထောက်ပြသွားတဲ့ချက်ကတော့ပြည်ထဲမှာလက်ရှိ institutional reform နဲ့ပတ်သက်လို့တော်တော်လေးအားနေနေတဲ့အခြေအနေပေါ့။နောက်ကျွန်တော်တစ်ဖက်မှာပြည်ပအခြေအနေမေးကြပါလိမ့်ခင်ဗျာ။ပြောမယ်ဆိုရင်ပြည်ပမှာအခု ICG ပါဝင်နိုင်ငံတွေက PR တွေအခုမကြတဲ့ငါပဲဒီ UNG ကနေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ဒီလွန်ကြာကြီးဆုံးဖြတ်ချက်ထွက်လာတာမျိုးတွေရှိတယ်။ပြည်ပ PR တွေလည်းတော်တော်ရင်ဆိုင်နေရပါတယ်။ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့လေ့လာကြည့်သလောက်ဥပမာဆိုရင်ဒေါန်ဆန်းစုကြည်စင်ပြီးတဲ့ MRTV ရဲ့သကဝိုင်းတို့ဘာလို့မှသက်ဆိုင်ရာတာဝန်ရှိသူတွေပြောတဲ့အနေထားဆိုသူတို့ဘက်ကပကွိုင်းနိုင်ခြေပနိုင်တဲ့ကင်တွဲနိုင်တဲ့ဒါမျိုးတွေတုံ့ပြန်နေကြရရှိပါတယ်ခင်ဗျာတကယ်ပဲ2020မှာနိုင်ငံတကာ PR ကိုမြန်မာကအန်တုနိုင်ပါမလား
ကျွန်တော်တော့မထင်ဘူးเนาะနိုင်ငံပြည်အဆိုတာလည်းခုနကပြောဆိုတော့ဗျာဟိုအခုလက်တလော့ယာကြီးဖြည့်ရှက်မကိစ္စတွေမှာမကြခင်မှာဆုံးပြည့်တက်လာလို့ရှိလာတယ်အဲ့ဒီပေါ်မှာမူတည်ပြီးတော့မှဟလာဟိုဖီးယားတွေရှိလာမှာရှိဒါပေမဲ့ဒီ ICC ကို ICG ကိုကိစ္စရကြအောင်မှာပေါ့เนาะဒါပေမဲ့ပြဿနာကဟိုတရားရုံးတွေဆုံးပြတ်မှာတော့ဟိုတိမှုမြောက်တယ်မမြောက်တယ်ပဲဒါပေမဲ့ပြဿနာကဘာလဲဆိုတော့ဗမာပြည်ကကိစ္စတစ်ခုနဲ့ပတ်သက်လို့ရှင်ရင်နော်ဝန်မခံမှုညင်းတယ်ပြုရင်ပြောင်းလို့ကျွေးပြုရင်ပြောင်းလို့လက်မခံမှုဆိုတဲ့အမြင်ကနေရာတိုင်းမှာလို့လို့ရှုပ်သွားနိုင်တယ်အဲ့ဒါကဘာလဲဆိုတော့ယင်းနှိမ့်နှံမှုတွေပဲဖြစ်ဖြစ်နော်အခုကျွန်တော်ပြောနေကြတယ်ဘန်နီရီဖော်မလုပ်တယ်မနေ့ကပဲ IMF ကရိုးရိုးတက်တွက်တယ်နော်ဘန်နီရီဖော်မလုပ်လို့ရိုးဖော်မလုပ်လို့ကျွန်တော်တို့သိစိတ်နားမလည်မယ်ကျုပ်ပြန်ပြောင်းလဲရေးမှာနေရာတိုင်းမှာကျွန်တော်တို့ကဘာလဲဆိုတော့ခုနပြောတဲ့ institution တွေကိုပြောင်းနိုင်ဖို့အတွက်အတွေးကုန်နဲ့ဥဆောင်မှုနဲ့ဘာပြောင်းရမလဲဆိုတော့သိရတယ်မသိရတယ်အဲ့ဒါတွေပေါ်မှာနေရာတိုင်းမှာညှင်းဆန်နေတဲ့နိုင်ငံခံတဲ့ပုံစံကိုညှင်းဆန်နေတဲ့ဆိုလို့ရှိရင်အဲ့ဒီအမြင်ဆိုရယ်အဲ့ဒီအမြင်ကဘယ်သူမှစပွားလာမလုပ်ချင်ဘူးအဲ့တော့အနေနဲ့များတော့ဒီ ICC ကိစ္စအပြတ်စပြီးတော့မလာဒီနိုင်ငံဒုက္ခရဲ့ပတ်သက်လို့မလေးစားမလိုက်နိုင်တဲ့ကိစ္စတရားဥပဒေစိုးမိုးမှုရှိတဲ့ကိစ္စစီကံမရှိတဲ့ကိစ္စပြုပြမလုပ်ရတဲ့ကိစ္စနောက်လူတွေပေါ်မှာလူလူချင်းမဆန်နိုင်တဲ့ကိစ္စဆိုတော့အဲ့အမြင်ကြီးကခုနပြောတဲ့နိုင်ငံတကာအဖီအတဲ့ရောက်လာမှုပေါ်မှာအများကြီးဟိုဟိုဘာလဲပံ့ပိုးမှုတွေပေးနိုင်တယ်လို့
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုတီဟပြန်မေးချင်ပါလေခုနကဒေါက်တာနေဟောင်ပြောသွားတဲ့အချိန်မှာသူကထောက်ပြတာတော့မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုပြည်ပြောင်းလဲတဲ့ reform minded ပေါ့နော်အဲ့လိုဟာမျိုးတွေလိုရတယ် institutional reform တွေလိုရပါတယ်ဒါတွေကအကဲဆန်းချက်ဖြစ်တယ်ကိုတီဟမြင်အောင်ဘယ်လိုရှိပါလဲခင်ဗျာဟယ်လိုဟုတ်ကဲ့ကိုတီဟကောင်းကောင်းမကြောက်ဟုတ်ကဲ့ကြောက်ကြောက်ဟုတ်ကဲ့ဟယ်လိုကုတီကကောင်းကောင်းမကြောက်ဘူးကျွန်တော်ပြန်ခေါ်လိုက်ပါမယ်ကျွန်တော်တို့တော်ရရှင်တွေကိုကျွန်တော်တို့ဖိတ်ခေါ်ကြပါလေအရင်ဆုံးတော်ရရှင်တူဖြစ်တဲ့ကုတီလည်းမှုလေတိုင်းပေါ်မှာရှိပါတယ်ခင်ဗျာကုတီလည်းမှုတူတူဆွေးနွေးမြင်းများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာ Happy New Year ပါခင်ဗျာကျွန်တော်အနေနဲ့ကတော့2020မှာဆိုရင်တော့ပြဿနာကတော့ပိုပြီးတော့ကြီးထွားလာမယ်လို့ကျွန်တော်မြင်နေကြဗာဖြစ်ရဲ့တော့နော်2019မှာနော်စစ်တပ်ရဲ့မတရားအုပ်မှုတွေကိုနော်စစ်တပ်အနေနဲ့အပြစ်မရှိတဲ့အောင်ဒေါက်ဆန်းစီပြောထားတာကိုကျွန်တော်တို့ကြားရပါတယ်ခင်ဗျအဲ့တော့ဒေါက်ဆန်းစီပြောဆိုကြတာနော်ကျွန်တော်တို့အမှပြည်သူတွေတိုင်းသားပြည်သူတွေကထိုးကြေးခံမဲ့သဘောသွားပြီးတော့တက်ရောက်ပါတယ်ခင်ဗျအဲ့ဒါကြောင့်မို့နော်2020မှာဆိုရင်နော်တက်တနာပုံတော့ညှင့်တက်လာမယ်လို့ကျွန်တော်မြင်တယ်နောက်တော့နော်ကျွန်တော်တို့ပြည်သူတွေဟာနော်ဂျန်သူအခွင့်အရေးနဲ့ကိုယ်ပိုင်ကြံ့တမ်းခွင့်ကိုနော်ကျတော့ရမလဲအဲ့ဒါဒီလိုဖြေပေးနိုင်မလဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဒါကတော့တိုင်းသားကိစ္စပါကျွန်တော်နောက်ထပ်သွားရှိတူလှည့်ပေးကြပါလေကုတမ်းမောင်တူဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျ ICC ကိုဆက်တဲ့ဘွားကမှာတေးဝင်ကြီးချုပ်လည်းရောက်လာပါတယ်ဒီတိုင်းသားရတော့တော်တော်များတော့လက်မခံပါဘူးဒါပေမဲ့ဒီဝါကြီးလည်းတော့သူသွားလာဦးအားပြောက်ဆိုဆိုပြောရဆိုတာကဘာဒီနေမှာ25ရာခိုင်နှုန်းကတည်ဥတွေပါပဲ။ဘာအောက်လက်ခံနေပါပဲ။နော်အေအေကဒီပြည်နယ်မှာဘာဒီနယ်လိုလုံးမဲ့ဆိုတာကဘာပြည်နယ်ဆိုတာဘေးမှာတည်ဥနယ်သားရှိလို့သူကဘာပြည်နယ်လုံးကိုဆွေးရရှိတာအေအေနဲ့လည်းအချိန်မပြေပါဘူး။ဟုတ်ကဲ့ကိုနောက်လာဒီ2020မှာလေဒီဥပဒေကိုစိုးမိုးရေးဖို့အတွက်ဆိုအဓိကအရေးကြီးပါတယ်။သူတို့ ICC တောက်တော်တာတို့စာတင်တဲ့လူတွေကိုပြောမဲ့စာဝရကလွဲရင်ဒီရောရဥပဒေကိုတိုင်တွယ်ဖို့တော့အရေးကြီးပါလေ။ဟုတ်ကဲ့။
ဟုတ်ကဲ့။ကိုတမ်းမောင်ကျေးဇူးပါခင်ဗျာ။ကိုခုနကကိုတိလိုက်မှုပြောဆွေးနွေးသွားတဲ့တိုင်းသားရေးမပြောခင်မှာကိုတိဟာကိုပြန်ဖိတ်ခေါ်ကြပါလေ။ကိုတိကခုနကပြောသွားတာစကားပြတ်သွားလို့တော်တော်နေအောင်ပြောသွားတဲ့အချိန်မှာဒီပြည်ရင်ပြောင်းလဲရေး minded နဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းတွေပိုလိုအပ်နေတယ်လို့မြင်တယ်။ကဲဆန်းချက်ဖြစ်တယ်လို့မြင်တယ်။ကိုတိကမြင်သိချင်ပါလေ
။
ဟုတ်ကဲ့ကြားရပါလေခင်ဗျာ
။
ဟယ်လိုကိုတိကကိုတိကကြားပါလား။ဟယ်လို
ခုကပြန်ကြားရအော
င်။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
။ဟုတ်
ဟုတ်ကဲ့ခုနကပြောတဲ့ဒီပြည်ရင်ပြောင်းလဲရေးနဲ့ပတ်သက်လို့အမြင်ပါအဲ့ဒါလေးသိချင်ပါ
Institution တွေပြည်ရင်ပြောင်းလဲရေးကတော့အမှန်တကယ်လိုအပ်ပါတယ်အခုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေရဲ့အကျိုးဆက်ကိုဒီ visit ကိုလိုက်ကြည့်တဲ့အခါမှာကျွန်တော်တို့လက်ရှိသွားနေတဲ့ကျွန်တော်တို့ democracy ဆင့်ပေါ် parliamentary democracy ဆင့်လာဒီကျွန်တော်တို့ဒီလူ့ခွင့်ရေးကိုအထူးကလူ့ခွင့်ရေးကိုတန်ဖိုးထားတဲ့ကျွန်တော်တို့ဒီ
ကျွန်တော်ဒီမိုဒီစနစ်ကိုသွားနေတဲ့နေရာမှာကျွန်တော်အင်စတီကျူရှင်းကကျွန်တော်တို့ဒါနဲ့ဒီစနစ်တွေကိုချက်သုံးရတဲ့အတွက်ကိုလိုအပ်တဲ့ပြည်သူတောင်းလမ်းမှုကိုခြေကပ်ပြည်သူတောင်းလမ်းမှုအားကြီးလိုအပ်ပါတယ်။ဒါတော့ကျွန်တော်တို့ဒီ civil society society မှာလည်းကျွန်တော်လိုအပ်လို့ဒီအစိုးရအဖွဲ့ကြီးတွေပေါ့ကျွန်တော်တို့ဒီအစိုးရလုပ်ငန်းတွေကိုပေါ်ဆောင်နေတဲ့ဒီတက်မော်ရဲကျွန်တော်တို့စက်ဆိုင်ရာအဖွဲ့ကြီးတွေပေါ့နော်ကျွန်တော်တို့ကြံကြားရေးစသည်ဖြင့်အခုတော့မှကျွန်တော်တို့ဒီပြည်သူတောင်းလမ်းရေးခြေကပ်ပြည်သူတောင်းလမ်းရေးဒီကောအသေးခေါ်ရတာကြောင်းလဲမှုတွေတော့ဒီလိုစီစဉ်စဉ်းစားလုံးတွေနဲ့ကပ်ယူတယ်ဒီအသေးခေါ်တွေအသေးအချက်တွေအယူအဆတွေဒီကြောင်းလဲမှုတွေအပ်နေပါတယ်ဒါပေမဲ့ဒါတွေကလည်းကြောင်းနေတယ်လို့ပြောရင်လည်းကျွန်တော်တို့ဟိုသဘုံတရားပေါ့နော်စစ်စစ်ကသာကြောင်းလဲလာပြီးတော့ကျွန်တော်တို့အသည့်ချက်နာတွေအပေါ်မှာအကျိုးတစ်တက်ရောက်မှုရှိကြောင်းလဲလာတဲ့အကြောင်းလဲမှုတွေမမြင်ရတာကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့စိတ်ကောင်းမှုတွေအခက်အခဲပေါ့ဆိုတော့ဒီလိုမျိုး execution တွေကကျွန်တော်တို့ဘာကြောင်းလဲလဲဆိုတော့ကတ္တနာကိုတင်းတင်းပြောက်ပတ်ဆိုတာမဖြစ်ချင်းနိုင်ဘူးလို့ကတ္တနာအခုကလည်းဖြစ်ဖြစ်တယ်။ဒါပေမဲ့အခုကကြီးတာကြီးရပြီးတော့ရှင်းနေရဖြစ်လာတဲ့ကတ္တနာတွေကျွန်တော်တို့တောင်းချောင်းကျွန်တော်လေးတဲ့ပြန်မှာတင်ရတာပေါ့နော်။ဆိုတော့ဒါကတကယ်ဆိုတော့ဆိုတော့ကျွန်တော်တို့ကဒီအစဲဒီဆိုတော့အခုလည်းကျွန်တော်တို့ဒီကြီးကြီးကြီးရတယ်ပြီးတော့လဲတဲ့ပြီးရွေးချယ်တဲ့ကျွန်တော်တို့ကျွန်တော်တို့အများညော်တဲ့နေတယ်ဒီလိုဒီအစ်စ်ကလည်းညီတဲ့ကျွန်တော်တို့အစိုးရတရနဲ့ဒီလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုမျိုးပြီးတော့ကျွန်တော်တို့ကျွန်တော်တို့ဥပဒေအရလည်းကျွန်တော်တို့ရွေးချယ်လိုက်ကြတယ်ရွေးချယ်တဲ့ကောင်မှလည်းကျွန်တော်တို့အားလုံးလည်းနားပြီးတာပဲကျွန်တော်တို့ဒီစိတ်တူရဖြစ်တယ်ရတယ်ပြီးတော့ထူထောင်ခဲ့တယ်ကျွန်တော်တို့ရန်ရာကြီးတွေကျွန်တော်တို့ institution တွေကလည်းဒါဒီပြည်ပြောင်းလဲဖို့အစိုးရတွေလည်းခက်နေတဲ့ရုံးကြရတယ်လည်းကျွန်တော်ပြေးထားပြီးတာပဲဆိုတော့ဟိုသူ့လုပ်နိုင်တယ်လို့ကျွန်တော်တို့တိုင်းတာတစ်ခုကြီးကျွန်တော်တို့ရွေးချယ်ခဲ့ကြတယ်ဆိုတော့တိုင်းတာတစ်ခုကြီးတော့လုပ်နေတယ်ပေါ့နော်ကျွန်တော်တို့ကြားရတယ်ကျွန်တော်တို့မြင်ရတယ်ဒီလိုလည်းပဲတအောင်ပြင်မှုပေါ့တအောင်မြင်တဲ့ခါမှာကျွန်တော်တို့အစိုးရကကျွန်တော်တို့ဒီ policy ကြီးချတဲ့နေရာမှာလည်းခက်ခဲရှိပြီးတကယ်တမ်းအတောင်းတွေကို drive လုပ်နိုင်တဲ့ computer ကျွန်တော် capacity ပေါ့နော်ဒီအားတွေအဆောမှာမရှိဘူးနောက်တစ်ခါကျွန်တော်တို့အောက်ခြေရည်ကိုကျွန်တော်တို့အပြည့်ပြောင်းရမှုခံရမယ်ရန်ရရတဲ့ဂျုံးကမှုရှိတယ်ဆိုတော့ဟိုကျွန်တော်တို့အဲ့ဒီခုကြားမှာကျွန်တော်တို့ prepare ဖြစ်နေတဲ့အတွက်ကြောင့်အပြည့်ရှိတဲ့တက္ကသိုလ်အပြည့်ဆက်ပြီးတော့ကျွန်တော်တို့ပြဿနာဖြစ်နေတာပြုတ်သွားတာပေါ့နော်ဆိုတော့ဒါကိုကျွန်တော်တို့အောင်မြင်အောင်ဝိုင်းပြီးတော့ကျွန်တော်တို့တစ်အားလုံးလုပ်ပေးဖို့လိုအပ်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချိန်လက်သိမရတော့တော်တော်နေအောင်ကျွန်တော်မေးလိုက်ချင်ပါလေအဓိကတော့ခုနကကိုတီးလိုက်မှုပြောသွားတဲ့တိုင်းသားရေးကိစ္စနဲ့ပတ်သက်လို့နည်းနည်း10မိနစ်လောက်ပေါ့နော်အဲ့ဒီအတွင်းမှာချုပ်ပြီးတော့ဖြည့်ပြပါလားခင်ဗျဟု
တ်ဟိုတိုင်းသားတွေကဒန်တူကြီးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ဟိုရတဲ့နေဆိုတာရှင်းပါတယ်ဒါပေမဲ့တူတူပြောလို့ရှိရင်တော့ဗာလဲဆိုတော့ဒီ Ferro နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီတိုင်းသားကြီးကိုမှတော့အားလုံးကမူလပိုင်ရှင်တွေဖြစ်တယ်အဲ့ဒီပုံမှာတိုင်းပြည်အာဏာကိုဘယ်လိုခေါ်ဝေ့ကြမလဲဆိုတာနဲ့အခုတက်မတော်နဲ့အထက်တဲကဗမာပြည်မနိုင်ငံအရာပြောနေတဲ့တိုင်းသားတွေလည်းအခွင့်အရေးတွေပူပေးရမယ်ဆိုတဲ့အမြင်တစ်ခုကမတူသေးဘူးအဲ့ဒါကြောင့်မလို့ခုနပြောတဲ့ဝါကိစ္စရဖြစ်ဖြစ်ရခိုင်ကိစ္စရဖြစ်ဖြစ်တကယ်တမ်းပြောရင်ရခိုင်နဲ့ဒီရှမ်းပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာတွေကလွန်ခဲ့တဲ့လင်းကနဲ့လောက်ကတမရမနေပြောဟာဒီတက်လေးတွေကဒီဟိုမှာအခြေဆိုင်တာမဟုတ်ပါဘူးအရန်သေးပါတယ်ဆိုတော့မစင်မချင်းဆုံးတဲ့ကြကြောင်မလို့ဒီလိုတွေဖြစ်ရတာ
ဟုတ်ကဲ့
ဆိုတော့တိုင်းသားနဲ့ပတ်သက်လို့ရှိရင်သူရဲ့မူလရပ်ပိုင်ခွင့်တွေကိုအတိမတ်ပြုပြီးတော့ဖြည့်ရှင်းပေးနိုင်ဖို့ကအဓိကကြပါလေလို့ကျွန်တော်ပြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချင်းဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုတီဟာနဲ့ဒေါက်တာနိုင်အောင်ကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွဲပြေးပါခင်ဗျာ
စီစဉ်တင်ဆက်သူကိုသားညုံနဲ့တူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဒိုင်းလေးလိုက်ဆွေးနွေးကနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလက်ပြောပြပေးပါအောင်ရှင
်အီရန်နိုင်ငံဘက်ကဒမျိုးကအမေရိကန်တန်ယုံခြံဝင်းကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကမျက်ရည်ရပုံးနဲ့တုံးပြီးတော့နှိမ်နင်းခဲ့ပါတယ်အီရန်ကိုကြော်တော်နှုတ်ခံပေးထားတဲ့အီရတ်နဲ့ဆီးရီးယားထဲကအယက်သားလက်နက်ကိုင်တွေကိုအမေရိကန်တို့တနင်္ဂနွေနေ့မှာလေကြောင်းထိုးစစ်ဆင်ခဲ့တဲ့အပေါ်ဆန္ဒအခုလိုဆန္ဒပြကြတာပါဆန္ဒပြလို့တချို့ကကြောက်ခဲတွေနဲ့တန်ယုံထဲကိုပြစ်ပေါက်ပြီးတော့မီတင်ရှင်းဖို့လဲစ조사ခဲ့ပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပြိုနဲ့အီရတ်ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒူမာဒီတမရဘာမန်ဆာလီတို့နဲ့နှုတ်ဖုန်းဆက်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်အီရန်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လွတ်လပ်မှုအတွက်အထောက်အကူပေးဖို့အီရန်နိုင်ငံထဲရောက်နေတဲ့အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးကိုအမေရိကန်ကကာကွယ်သွားမယ်အကြောင်းဝန်ကြီးပွန်ပြိုကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့အီရတ်ဘက်ကလည်းအမေရိကန်တန်ယုံနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးကိုအာမခံဖို့အလေးအနက်အကတိပြုခဲ့တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပြောဆိုပါတယ်
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အင်ကညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဒက်စတာဝီရဝတ်ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များရှင်မကြခင်ချိန်ပိုင်းမှာပဲ2019နှစ်ကုန်လို့2020နှစ်တစ်ကိုကူးပြောင်းတော့မှာဖြစ်တဲ့အတွက်2020ပျော်ရွှင်စရာနှစ်တစ်ကူကာလမှာဘေးကင်းအနေနဲ့ကင်းပြီးတော့နှစ်တစ်ကူမှာရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးလိုက်ပါတယ်ရှင်
This program has come to you from the Voice of America, Washington.